Welcome to the Voice of America in Burmese.
မင်္ဂလာနက်နက်ခင်းမှတော်တာရှင်များခင်ဗျာ VOA American အတန်းမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်မတ်လ9ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။တိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ဆမ်မူဝီပါခင်ဗျာ။ခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှဖြစ်ပါတယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတဟောင်းရော်နယ်ရီဂန်ရဲ့ဇနီးနန်စီရီဂန်ကွယ်လွန်သွားပြီဖြစ်ပါတယ်။ Republican Party တွင်ကိုယ်စားလှယ်ရွေးချယ်မှုတွေမှာစနေနေ့ကကျင်းပတဲ့ပနားမရွေးချယ်မှုတွေအရ Donald Trump နဲ့ Ted Cruz တို့ပဲဆက်လက်ရှင်ပြန်ရတော့မယ့်အလားအလာရှိနေပါတယ်။ကုလသမဂ္ဂကချမှတ်ထားတဲ့ရေရှည်တည်တံ့တဲ့ဖွံ့ဖြိုးရေးအစီအစဉ်ကိုအကောင့်ထည့်ဖော်မှုအပေါ်ကျေနပ်အားရကြောင်းလက်ထောက်တွင်ရမှုချုပ်ကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမအင်ဂျင်နိုင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီခင်ဗျာ။အခုမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးမှာဆိုရင်တော့
အဲ့လိုတမတော်ဘက်ကလည်းသဘောထားကြီးကြီးနဲ့ပဲเนาะသူတို့ယုံယုံကြည်သဘောထားကြီးကြီးနဲ့တော့ဖို့လိုတယ်လို့ထင်ပါတယ်။အခုကတော့အဓိကတော့
ဒါကတော့ရခိုင်မျိုးသားပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောရဲ့သဘောထားကိုပြောပြသွားတာဖြစ်ပါတယ်။မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြပါမယ်။ဒါပြင်အစိုးရကအာဏာလွှဲပြောင်းရေးအစီအစဉ်ကိုလွှတ်တော်အဆောက်အဦမှာပဲကျင်းပမယ်ဆိုပြီးတော့ NLD ကနေထပ်မံအတီးပြုတ်ပြောဆိုလိုက်တဲ့အကြောင်းသတင်းတော်ကိုလည်းကြားအောင်ရှိပါတယ်။နောက်ပိုင်းမှာမြန်မာပြည်ကပေးစာပြည်တွင်းသတင်းသုံးသပ်ချက်ကဘာတလွှားထူးခြားဆန်းပြအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြကြပါမယ်ခင်ဗျာ
။အမေရိကန်နိုင်ငံရဲ့အယောက်40မြောက်သမ္မတအဖြစ်တာဝန်ထမ်းဆောင်ခဲ့သူရော်နယ်ရီဂန်ရဲ့ဘဝကျင်ပေါ်နန်စီရီဂန်ဟာတင်းငင်တွင်နေမှာနှလုံးရောဂါနဲ့ကွယ်လွန်သွားပြီဖြစ်ပါတယ်။အသက်64နှစ်ရှိပြီဖြစ်တဲ့ Mrs. ရီဂန်ဟာကယ်လီဖိုးနီးယားပြည်နယ် Bel Air မှာကွယ်လွန်သွားကြောင်းရီဂန်စာကြည့်တဲ့အခါကြေညာပါတယ်။နန်စီရီဂန်ရဲ့ရုပ်အလောင်းကိုကယ်လီဖိုးနီးယားပြည်နယ် Simi Valley မှာရှိတဲ့သမ္မတရော်နယ်ရီဂန်စာကြည့်တဲ့မှာသူ့ခင်ပွန်းရဲ့အုတ်ဂူနဘေးမှာမြုပ်နှံမှာဖြစ်ပါတယ်။နန်စီရီဂန်ကွယ်လွန်သွားတဲ့အတွက်သမ္မတဘရက်အိုဘားမားနဲ့သမ္မတကရော Michelle Obama တို့ကလည်းဝန်내ကြောင်ကြီးညာချက်တစောင်းပြေဖို့ခဲ့ပြီးသူမရဲ့တမရကတော့အဖြစ်ပြသခဲ့တဲ့ဆန္ဒမူနာနဲ့နှွေးထွေးကောင်းမွန်တဲ့အကြံဉာဏ်ပေးမှုတွေဟာအဖိုးမဖြတ်နိုင်ကြောင်းမှတ်တမ်းတင်ခဲ့ပါတယ်။ရုပ်ရှင်မင်းသားနဲ့မင်းသမီးအဖြစ်ကနေတမရနဲ့တမရကတော့ဖြစ်သွားကြတဲ့သူတို့ဇုံတွဲဟာ1981ခုနှစ်ကနေ1989ခုနှစ်အထိတမရအိမ်ပြည်တော်မှာနေထိုင်ခဲ့ကြတာဖြစ်ပြီးသူတို့ရဲ့အိမ်တောင်တက်ကတော့နှစ်ပေါင်း50ကျော်ခဲ့ပါတယ်။ဟောလိဝုဒ်မှာ1940ကမင်းသမီးနန်စီဒေးဗစ်လို့လူသိများတဲ့အန်ဖရန်စစ်ရောဘင်စ်ဟာမင်းသားရော်နယ်ရီဂန်နဲ့ဖူးစာဆုံးခဲ့တာဖြစ်ပါတယ်။ရော်နီလို့သူချစ်စနိုးကောလိပ်ရှိတဲ့ရော်နယ်ရီဂန်နဲ့1952ခုနှစ်မှာလက်ထပ်ခဲ့တာပါ။သူမခင်မွန်ရော်နယ်ရီဂန်ဟာ1969ခုနှစ်ကနေ1985ခုနှစ်အထိကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှုအဖြစ်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပြီး1986ခုနှစ်သမ္မတရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ပေမဲ့1980ခုနှစ်မှာနောက်တစ်ကြိမ်ရွေးကောက်ပွဲမှာတော့အနိုင်ရခဲ့ပါတယ်။သမရကတော့အဖြစ်နဲ့ရှိနေစမှာမူရစေဝါဆိုမတုံဘူး just say no to drug ဆိုတဲ့မူရစေဝါစန့်ကျင်ရေးလှုပ်ရှားမှုကိုဥဆောင်ပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့မူရစေဝါတိုက်ဖြတ်ရေးတွေလှုပ်ဆောင်ခဲ့ပါတယ်ခင်မွန်းတဲ့သမရဘေးမှာအမြဲရှိနေတတ်တဲ့နန်စီရီဂန်ဟာအဲ့ဒီအချိန်ကအလုတ်လက်မဲ့နှုတ်မြင့်မားနေချိန်မို့သမရအင်ဗျူမှာအပိုသုံးတာတွေအတွေ့အပြင်းပြင်းထန်တာဝေဖန်ခဲ့သူလည်းဖြစ်ပါတယ်အဲဇိုင်းမာယောဂါနဲ့ဆယ်နှစ်ကျော်နေခဲ့ရတဲ့သမရရီဂန်2004ခုနှစ်ကွယ်လွန်ချိန်အထိသူမဟာအနာမှာမပြတ်အားပေးနေသူဖြစ်ပါတယ်သူတို့မှာတာသမီနှစ်ယောက်ကြံကြတာဖြစ်ပြီးသမီးပက်တီဒေးဗစ်နဲ့တာရွန်ရီဂန်တို့ဖြစ်ပါလေ
Republican Party တွင်သမရကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာစီးပွားရေးလုပ်ငန်းရှင် Donald Trump နဲ့ Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz တို့နှစ်ဦးပဲနောက်ဆုံးစကားတင်ကြံတော့မဲ့အလားအလာရှိနေပါတယ်ပြည်နယ်အလိုက်ပြုလုပ်လာခဲ့တဲ့ပါတီတွင်ပနာမရွေးချယ်မှုတွေအရ Trump နဲ့ Cruz တို့နှစ်ဦးဟာကျန်သမရကိုယ်စားလှယ်လောင်းနှစ်ဦးဖြစ်တဲ့ Florida ပြည်နယ်အထက်လွှတ်တော်အမတ် Marco Rubio နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့ထက်သာပြီးတော့ကိုယ်စားလှယ်အရေးအတွက်အများအပြားရရှိနေကြတာပါ Rubio ကတော့ American အုပ်ချုပ်မှုအောက်မှာရှိနေတဲ့ Puerto Rico ကျွန်းမှာပြုလုပ်ခဲ့တဲ့ Party တွင်းရွေးချယ်မှုမှာအနိုင်ရလိုက်တဲ့အတွက်2016ခုသမရကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာနှစ်ခုမြောက်အနိုင်ရလိုက်တာဖြစ်ပါတယ်။စနေနေ့ကပြုလုပ်ခဲ့တဲ့ပါတီတွင်းသမရကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာ Cruz ဟာမျှော်လင့်ထားတာတဲ့ကျော်လွန်ပြီး Maine နဲ့ Kansas ပြည်နယ်တွေမှာအနိုင်ရလိုက်ပြီးတော့ Louisiana နဲ့ Kentucky ပြည်နယ်တို့မှာလည်းပါတီတွင်းရှေ့ကပြင်းနေတဲ့ Trump နောက်ကကပ်ပြီးဒုတိယနေရာမှာရှိနေခဲ့တာပါ။ဒ ီမိုကရက်ပါတီကတော့မိန်တီနယ်မှာဒေတာဆန်တော်ချင်းတနင်္ဂနွေနေ့ကပါတီတွင်သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေပြုလုပ်နေပါတယ်အခုချိန်ထိနိုင်ငံသားရေးဝန်ကြီးဆောင်ဟီလာရီကလင်တန်ကဗာမော့ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်အပေါ်အသာစီးရနေစေဖြစ်ပါတယ်ရှင
်တူရကီသမ္မတကိုအစင်တဆိုင်ဝေဖန်ရေးသားလာတဲ့အတိုက်ခံသတင်းစာကိုအာနာဘယ်နီကတင်ပြလိုက်ပြီးတဲ့နောက်ပထမဆုံးအကြံဖြစ်ပြန်လဲပုံနှိပ်ထွေလိုက်ပြီးအစိုးရကိုလိုလားတဲ့ဘက်ကတည်တည်တသာရက်တည်ရေးသားထားပါတယ်တူရကီနိုင်ငံရဲ့အကြီးဆုံးသတင်းစာဖြစ်တဲ့ဇမန်သတင်းစာတင်းနေနေနေ့ကထွေတဲ့အထက်မှာပြည်လူနေပါဖြစ်နေတဲ့တရားတိဆောက်မှုအပေါ်သမိုင်းဝင်ဆစ်လို့ရှာမှုတွေဖြစ်ပေါ်နေတဲ့အကြောင်းသတင်းဆောင်ပါရေးသားဖော်ပြထားပါတယ်သတင်းစာရဲ့မျက်နှာဖုံးမှာလည်းပြောနေတဲ့သမရရီဆက်တာရဲ့အာဒဝမ်ရဲ့ပုံကိုအရေးတူဖော်ပြထားပါတယ်တင်းနေငွေနေ့ကထွေတဲ့ဇမန်သတင်းစာထဲမှာသူတို့ရဲ့သတင်းစာတိုက်ကိုအစိုးရကတင်ဖိုက်ဖို့ကြိုးစားစဉ်လွတ်လပ်စွာပြောဆိုမှုကိုအတန်တိတ်သွားအောင်လုပ်လို့မရဘူးလို့အော်ဟစ်ပြီးသတင်းစာတိုက်တင်ပိုက်တာကိုဟန်တားဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမျက်ရည်ပုံဘုံနေရာဘာကြီးစံနေနဲ့ပြစ်ခတ်ခဲ့တဲ့အရင်နေ့ကဖြစ်ရတဲ့ကိုတော့ရေးသားဖော်ပြထားခြင်းမရှိပါဘူး
အီရန်နိုင်ငံဟီလာမြို့မှာတနင်္ဂနွေနေ့ကအသေးခံဘုံးခွဲသမားတအူတိုက်ခိုက်မှုကြောင့်လူပေါင်းအနည်းဆုံး48ဦးသေဆုံးခဲ့ပြီးအခြားသူတွေလည်းဒဏ်ရာရခဲ့ကြပါတယ်ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS Islamic ဆွန်းရောက်စစ်သွေးကြတွေကပြောဆိုခဲ့ပါတယ်မြို့တော်ဘက်ဒတ်တောင်ပိုင်း115 km အကွာမှာရှိတဲ့စစ်ဆေးရေးဂိတ်စီကိုအသေးခံတိုက်ခိုက်သူကပောက်ကွဲစေနိုင်တဲ့ပစ္စည်းတွေအပြည့်တင်ဆောင်လာတဲ့ tracker တစ်စီးနဲ့မောင်းနှင်ဝင်ရောက်လာခဲ့တာဖြစ်တယ်လို့ရဲအယားရှိတဦးကပြောပါတယ်ရှင်
ယူအေမရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာကုလသမဂ္ဂကချမှတ်ထားတဲ့ SDG call ရေရှည်တည်တံ့တဲ့ဖွံ့ဖြိုးရေးအစီအစဉ်ကိုအကောင့်ထဲပေါ်တဲ့အနေနဲ့တိုင်းပြည်အသီးသီးကသူတို့နိုင်ငံသားတွေရဲ့ဘဝတိုးတက်ကောင်းမွန်ရေးတနိဌာချလှုပ်ဆောင်ခဲ့ကြတဲ့ရလဒ်တီအပေါ်ကုလသမဂ္ဂအနေနဲ့ကျေးနပ်အားရကြောင်းလက်ထောက်အတွင်းရေးမှူးချုပ်ယန်အလီယဆန်ကပြောပါတယ်တာဒူညီမျှမှုရှိပြီးချမ်းသာကြွယ်ဝမှုနဲ့ရေရှည်တည်တံ့တဲ့ကမ္ဘာကြီးဖြစ်လာအောင်ကုလသမဂ္ဂကချမှတ်ထားတဲ့အလွန်ကျွန်းစင်းရဲနွမ်းပါမှုရပ်တန့်ရေးရာသီဥတုပြောင်းလဲမှုကိုပြုပြင်ရေးနဲ့မမျှတမှုနဲ့တရားမျှတမှုမရှိခြင်းစတာတွေအဆုံးသတ်ရေးတို့အတွက် SDG ရည်မှန်းချက်18ခုကိုချမှတ်အကောင့်ထဲပေါ်လှုပ်ဆောင်ကြဖို့ပြီးခဲ့တဲ့စက်တင်ဘာလအတွင်းနိုင်ငံပေါင်း190ကကမ္ဘာကောင်းဆောင်တွေတာနိထန်ချမှတ်ခဲ့ကြတာဖြစ်ပါတယ် SDG ရည်မှန်းချက်တွေဟာလာမယ့်15နှစ်အတွင်းအလွန်အရေးပါတဲ့ကဏ္ဍတွေမှာအလေးပေးလှုပ်ဆောင်ဖို့နှိုးဆော်ပေးနိုင်ရေးအတွက်ရည်ရွယ်ချမှတ်ထားတာဖြစ်ပါတယ် SDG ရည်မှန်းချက်တွေကိုအမျိုးသားရေးအစီအစဉ်အဖြစ်နဲ့မဟာဗျူဟာတွေစီမံကိန်းတွေချမှတ်အကောင့်ထဲပေါ်ခဲ့ကြတယ်လို့ VOA နဲ့ပြုလုပ်တဲ့တည်တံ့မေးမြန်းကမှာအလီယဆင်ကပြောပါတယ်
တရုတ်နိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းအာဂရိလိုက်စားခဲ့တဲ့အစိုးရဝန်ထမ်း3သိန်းလောက်ကိုအပြစ်ပေးအရေးယူခဲ့တယ်လို့အာနာယကွန်မြူနစ်ပါတီကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။အဲ့ဒီတဲကဝန်ထမ်း2သိန်းလောက်ကိုအငယ်စားပြစ်ဒဏ်တွေချမှတ်ခဲ့ပြီး 12,000 လောက်ကိုတော့ပါတီတွင်းယာထူးချတာတွေအပါအဝင်ပြင်းထန်တဲ့ပြစ်ဒဏ်တွေပေးခဲ့တယ်လို့ပါတီရဲ့စောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။စီကံထိန်းသိမ်းမှုစစ်ဆေးရေးဗဟိုကော်မတီလို့ခေါ်တဲ့အဲ့ဒီစောင့်ကြည့်ရေးအဖွဲ့ကသူတို့ရဲ့ website စာမျက်နှာမှာအကြမ်းမြင့်ဖော်ပြထားပေမဲ့ကော်မတီရဲ့လုံထုံးလုံနီဒါမှမဟုတ်ဘလို့အထောက်အထားကိုကျူးလွန်တယ်လို့သတ်မှတ်ကြောင်းပြောထားချက်အပါဝင်အသေးစိတ်တစ်စုံတစ်ယောက်ကိုတော့ရှင်းပြမထားပါဘူး။တီးခြားလွတ်လပ်တဲ့စုံစမ်းမှုတွေအရဝန်ထမ်းပေါင်း1,569 ဦးကိုပါတီကထုတ်ပယ်တာဒါမှမဟုတ်တစ်တံပေးတာတွေရှိတယ်လို့ဆိုပါရယ်။သမ္မတရဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးကနေအရေးယူခဲ့တဲ့ယာဒူးအကြီးဆုံးပုဂ္ဂိုလ်ကတော့ပါတီတွင်ပေါ်လစ်ဘျူရိုအဖွဲ့ဝင်တဦးဖြစ်တဲ့ဇိုယောင်ကောင်းပါဖြစ်ပါတယ်သူကိုအာဂတိလိုက်စားမှုနဲ့မနစ်ကထောင်ဒဏ်တသက်ချထားခဲ့ပါတယ်ရှင
်ဖြောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်း370ပေါ်ပါသွားကြသူတွေရဲ့မိသားစုဝင်တွေဟာအဖြစ်အစုံတရားမရမချင်းဆက်လက်ရှာဖွေသွားကြဖို့တနိဌံပြုလိုက်ကြပါတယ်ဖြောက်ဆုံးနေတဲ့လေရင်ကိုမတွေ့တွေ့အောင်ဆက်လက်ရှာဖွေပေးဖို့မိသားစုဝင်တွေကတင်းငွေတွေနဲ့မှာအာနာဘန်နေထံတောင်းဆိုလိုက်ပြီးလေကြောင်းသမိုင်းမှာအထူးဆန်းဆုံးဖြစ်ရဖြစ်ခဲ့တဲ့ဒီကိစ္စကိုအဖြစ်မရပဲဒီအတိုင်းပြစ်မှတ်ထားသင့်ဘူးလို့ပြောပါတယ်အဲ့ဒီလေရင်ဟာမလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့ကိုညဘက်မှာပြန်တန်းသွားစဉ် ခီးတဲ့နဲ့လေရင်ဝန်ထမ်းပေါင်း239ဦးနဲ့အတူ2014ခုနှစ်မတ်လ10ရက်နေ့ကအစအနရှာမရလောက်အောင်ပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။လာမယ့်အင်္ဂါနေ့မှာကြာရောက်တဲ့လေရင်ပျောက်ဆုံးခြင်းနှစ်ပြည့်အထိမ်းအမှတ်အဖြစ်နဲ့ရောတကယ်လို့လက်ရှိရှာဖွေနေတဲ့အိန္ဒိယသမုဒ္ဒရာတောင်ပိုင်းဒေသမှာလေရင်ပျက်ကိုမတွေ့ခဲ့ရင်တခြားနေရာတွေမှာပါတိုးချက်ရှာဖွေပေးရေးအာဏာပိုင်ဌာနတောင်းဆိုဖို့အတွက်ပါမိသားစုဝင်တွေကွာလာလမ်ပူမြို့မှာစုဝေးခဲ့ကြပါတယ်။
အိန္ဒိယနိုင်ငံအနောက်ပိုင်းဂူဂျာရက်ပြည်နယ်တဲကိုပါကစ္စတန်ဘက်ကစစ်သွေးကြွားလို့ယူဆရသူ10ဦးဝင်ရောက်လာတယ်လို့ထောင်လိုင်းရေးသတင်းတွေရခဲ့ပြီးတဲ့နောက်မှာအာဏာပိုင်တွေကဂူဂျာရက်ပြည်နယ်အတွက်လုံခြုံရေးသတိပေးအဆင့်ကိုအမြင့်ဆုံးသတ်မှတ်လိုက်ပါတယ်။ရဲတွေဟာအဝေးပြေးလမ်းမကြီးတွေပေါ်မှာကားတွေဘတ်ကားတွေကိုစစ်ဆေးတာအပြင်မြို့ကြီးတွေနဲ့ရွာငယ်တွေရဲ့အဝင်တွေမှာလည်းစစ်ဆေးမှုတွေလုပ်နေတယ်လို့ဂူဂျာရက်ပြည်ရေးဝန်ကြီးရရှ်နေကမ်ပတေးကပြောပါတယ်ရှင်
ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့တာဖြစ်ပါရခင်ဗျာအခုတော့မြန်မာနိုင်ငံရေးနဲ့ပတ်သက်တဲ့သတင်းတော်တစ်ပုဒ်ကိုအရင်ဆုံးတင်ဆက်ပေးဖို့ရှိပါတယ်မြန်မာအစိုးရရဲ့အာဏာလွှဲပြောင်းရေးကိုပြည်သူ့လွှတ်တော်မှာပဲပြုလုပ်မှာဖြစ်တယ်လို့ NLD ထိတန်းခေါင်းဆောင်တို့ကမနေ့ကထပ်မံပြီးတော့အတည်ပြုပြောဆိုလိုက်ပါတယ် NLD အစိုးရအဖွဲ့အစ်မှရထားမယ်တမရအပါဝင်ဝင်းကြီးတွေရဲ့အမိစင်းကိုထုတ်ဖော်ပြောဆိုခြင်းမရှိပေမဲ့ဒေါအောင်ဆန်းစုကြည်နဲ့ NLD ထိပ်ပိုင်းခေါင်းဆောင်တွေရဲ့ဆွေးနွေးပွဲမှာအစိုးရတက်ကဆောင်ရွက်မဲ့လုပ်ငန်းတွေအကြောင်းကိုဆွေးနွေးခဲ့တဲ့အကြောင်းပါတီပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ်မတ်အင်ဂျင်နိုင်ငံအပြည့်အစုံကိုတင်ဆက်ပေးပါလိမ့်မယ
်လက်ရှိလွှတ်တော်မှာသမရနဲ့ဒုသမရတွေခန့်အပ်မဲ့ရက်ကိုမက်လ10ရက်နေ့ဖြစ်ရှေတိုးသတ်မှတ်ပြီးတဲ့နောက်အစိုးရလုပ်ငန်းဆိုင်ရာကိစ္စရက်တွေအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ထိပ်တန်းခေါင်းဆောင်တွေမကြာခဏတွေ့ဆုံဆွေးနွေးလာနေတာပါမနေ့တနင်္ဂနွေနေ့ကဒေါန်ဆန်းစုကြည်ရဲ့နှင်းစီဆက်အိမ်မှာကျင်းပခဲ့တဲ့ပါတီဗဟုအလုံးမှုဆောင်ဆွေးနွေးပွဲနဲ့ပတ်သက်လို့ပါတီရဲ့ပြောခွင့်ရလည်းဖြစ်ဗဟုအလုံးမှုဆောင်အတွင်းရေးမှူးအဖွဲ့ဝင်လည်းဖြစ်တဲ့ဥညံဝင်းကသတင်းတော့တွေကိုအခုလိုပြောသွားခဲ့ပါတယ
်ပထမဆုံးပြောစရာတစ်ခုပဲရှိတယ်ကျွန်တော်အာဏာလွှဲပြောင်းရေးကိုတည်ပြီးလွတ်တော်မှာလုပ်တာဒါတစ်ခုနောက်သမ္မတကိစ္စတွေပါဒီဒါနဲ့ပတ်သက်ပြီးကျွန်တော်ပြောစရာဘာမှမပါဘူးစပ်တဲ့ဒီကောဆွေးနွေးကြတယ်အများကြီးပါဖြည့်လာမယ်ဆိုတော့မှဆွေးလုံးမဲ့လုပ်နေဆွေးနွေးဆုံးဖြတ်ချက်တခုမှမရှိဘူး
NLD အစိုးရဖွဲ့မှပါမယ်သမရဒုသမရအမည်တွေအပါအဝင်အခြားဝင်ကြီးအမည်စင်းတွေနဲ့ပတ်သက်တဲ့သတင်းတော့တွေရဲ့မေးခွန်းတွေကိုတော့ဥညံဝင်းကပြန်လည်ဖြေဆိုခြင်းမရှိခဲ့ပါဘူးစနေနေ့ကလည်းပါတီရဲ့စီးပွားရေးကော်မတီအဖွဲ့ဝင်တွေနဲ့ပါတီဗဟုအလုံးမှုဆောင်တချို့အစိုးရတက်လက်ထက်ဆောင်ရွက်မဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ် NLD အစိုးရအသစ်အနေနဲ့ရပ်ပေါင်းတရာအတွင်းဘာတွေအဓိကလောက်ဆောင်မလဲဆိုတာကိုဒေါန်ဆန်းစုကြည်ဟာသူ့ရဲ့နေအိမ်မှာပညာရှင်တွေကိုတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ NLD စီးပွားရေးကော်မတီဝင်တဦးဖြစ်တဲ့ဦးကျော်ဝင်းကသတင်းတော့တွေကိုအခုလိုပြောခဲ့ပါတယ်
။နောက်ဆိုးတက်လာတဲ့ခါကျရင်ပြည်သူလူထုနဲ့တိုင်းပြည်ကိုဘလောက်ထိမြင်မြန်ဆန်းချုပ်ပြနိုင်တဲ့ကိစ္စတွေကိုပို့ပြီးတော့ဆွေးနွေးရပါ။နောက်ဆရာရက်တရာတွန်းတော့မှကျွန်တော်ဘာတွေလုပ်မလဲဆိုတာအဓိကထားဆွေးနွေးကြပါလား။
NLD အစိုးရဖွဲ့မှာပညာရှင်တွေအများဆုံးပါဝင်မှာဖြစ်တယ်လို့အခြားပါတီကပုံကူတချို့လည်းပါဝင်မှာဖြစ်ပြီး NLD ပါတီဝင်ဘက်ကတော့လူနည်းစုပဲဖြစ်မယ်လို့ပါတီခေါင်းဆောင်တဦးဖြစ်သူဦးဝင်းထိန်ကပြောဆိုထားပါတယ်။တိုင်းပြည်ပြည်လဲထူထောင်ရေးမှာအတက်ပညာရှင်တွေအများစုပါဝင်မဲ့အစိုးရမျိုးဖွဲ့စည်းတာဟာလက်တွေ့ကျတဲ့မှန်ကန်တဲ့ဆောင်ရွက်မှုဖြစ်ကြောင်း1990ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာတင့်ဆွေက VOA ကိုခုလိုပြောပါတယ်။
ဘာတစ်ချက်ကတော့ဟိုနိုင်ငံရေးအရာညွန်ပေါင်းပြုမှုသို့မဟုတ်မဟာမိတ်ပြုမှုသို့မဟုတ်အဲ့ဒါပြည်ထောင်စုပုံစံကြအောင်ဟိုစူးစမ်းမှုတရက်ပေါ့နော်တခြားပါတီတွေတခြားဖွဲ့စည်းတွေနဲ့အပူပေါင်းဆောင်ရွက်မှုနဲ့သူတို့ရဲ့အဲကာယညာနာဆောင်အားတွေကိုယူတဲ့အချက်ပါဒုတိယတစ်ချက်ကတော့လက်တွေ့ကြတဲ့အတိုင်းပြီးအုပ်ချုပ်ရေးပေါ့နော်အစိုးရဆိုတာအုပ်ချုပ်ရေးပါအဲ့တော့အုပ်ချုပ်ရေးရန်တရားကြီးကိုကင်တွယ်တဲ့အခါမှာလက်တွေ့ကြတဲ့လမ်းကြောင်းကိုယူတယ်လို့ဒုတိယအနေနဲ့မြင်ပါတယ်
နှစ်ပေါင်း60ကျော်အတွင်းလူထုကတင်မြောက်တဲ့အစိုးရသစ်တက်လာတော့မယ့်အချိန်မှာ2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့ NLD နဲ့ပတ်သက်လို့မက်ရှလာ6ရက်နေ့ရက်စွဲနဲ့ NLD လို့ပြောတဲ့ဂျင်ညာချက်အတုတဆောင်လဲပြန့်နှံ့ခဲ့ပါတယ်။အဲ့ဒီတည်းမှာ NLD ကရွေးချယ်ထားတဲ့ဒုသမရလောက်အမည်စင်းတွေဆိုပြီးဥထင်ကျော်ပြည်သူ့လွှတ်တော်နဲ့ဥခွန်ထွန်းဦးအမျိုးသားလွှတ်တော်အမည်တွေကိုဖော်ပြထားပါတယ်ရှင
်။ဒါကတော့မက်အင်ဂျင်နီယာပြောပြသွားတာဖြစ်ပါတယ်။အခုတော့အပတ်စဉ်နှစ်ဆက်နေတဲ့မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြပါတော့မယ်။ဒီတစ်ပတ်မှာတော့ Federal ပြည်ထောင်စုတိဆောက်တဲ့နေရာမှာလက်နက်ကင်တိုက်နေတဲ့တိုင်းသားတွေအင်အားစုတွေရော တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ပါညှိနှိုင်းဆောင်ရွက်တဲ့နိုင်ငံရေးရင်ကျေးမှုတရက်ထူထောင်ရမှာဖြစ်တယ်။ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးအတွက်သဘောထားချမှုတွေနဲ့ပွင့်လင်းမြင်သာမှုလိုအပ်တယ်လို့ရခိုင်အမျိုးသားပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကပြောပါတယ်။မြန်မာနိုင်ငံရဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးပြီးတော့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့ဦးဦးလှစောကို VOA ရန်ကုန်ရုံးရဲ့တာဝန်ခံဖြစ်တဲ့ဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုတင်ဆက်ထားပါတယ်။နားဆင်ကြပါခင်ဗျာ။
လာပါဆရာ
။မင်္ဂလာပါဆ
ရာ။ဟုတ်ကဲ့ပါကျမတို့ VOA American တန်ကိုတကူးတကအချိန်မရတဲ့ကြားနေလာပြီးတော့တွေ့ဆုံမြင်မြင်ခဲ့ပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်တယ်ကျွန်တော်လည်းပြောခွင့်ရလို့အများကြီးဝမ်းသာပါတယ
်။ဒီရွေးကောက်ပွဲလည်းအနိုင်ရကြပြီ။ဟို NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းဥဆောင်ရမယ်။ဒီမိုကရေစီနီးလမ်းကြသွားကြရမယ်ပေါ့။ဒါပေမဲ့ဒီ Federal ပြည်ထောင်စုကြီးထူထောင်ကြမယ်ဆိုတာရောဘယ်လောက်ထိများအလားအလာရှိပါလဲရှင်
။ကျွန်တော်ကလည်းဒါကိုလေကျွန်တော်က concept အနေနဲ့ကျွန်တော်နည်းနည်းပြောချင်တယ်ဆိုတော့ကျွန်တော်နားလည်တဲ့ concept ကတော့Federal ဆိုတော့ तू อ่ะ process တခုပဲ process တခုကိုတီထောင်တယ်လို့ပဲကျွန်တော်သွားမှာအဲ democracy လည်းဒီတိုင်းပဲကျွန်တော်ဗမာပြည်မှာကြတော့ democracy ရရှိရေဆို democracy ရပြီရေဆိုရင်တခါတည်း solid တခုလို့ရတယ်လို့ထင်နေဒါကျွန်တော်တို့ practice တခုပေါ့အဲ့တော့ practice ဆရာအစင်းစင်သွားမယ်အဲ့တော့ဗမာပြည်ကိုတီဆောက်ခါမှာလဲတကယ် state building nation building တော့တခါမှာလဲဒီ federal နဲ့ပတ်သက်တဲ့ institution တွေကိုကျွန်တော်တီဆောက်ရမယ်တီဆောက်ရမယ်အတွက်ကျွန်တော်ညှိနှိုင်းရမယ့်အပိုင်းတွေအများကြီးရှိတယ်နောက်တစ်ခုက2008ဖွဲ့စည်းပုံထဲမှာဆိုရင်လဲတချို့ကတော့သူကတော့ formally ပေါ့ formal အတိုင်းဆိုတာ federal ဖြစ်တယ်ပေါ့လေအစင်းစင်ဒါပေမဲ့ federal မဖြစ်ဘူးဆိုတော့ပြောလို့ရတယ်လေအချက်တည်းလေအများကြီးရှိပါတယ်အဲ့တော့2008ဖွဲ့စည်းပုံကိုချိနေတော့2008ဖွဲ့စည်းပုံကိုဒီ NLD ဥဆောင်တဲ့အစိုးရဘလောက်ထိကိုစိတ်ရောကိုယ်ပါလိုက်လိုက်လေလေပြင်မလဲပြင်ဖို့ကြိုးစားမလဲပြင်ဖို့ပေါ့သူတို့မှာပါဝါအပြည့်ရှိရလားဆိုတခုရှိတယ်နောက်တော့ကျွန်တော်ဒီ federal ကိုပြင်မယ်ဆိုလို့ federal ဖြစ်ဖို့တည်ဆောက်မယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားပြည်သူတွေရဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေသဘောထားဟုတ်ကျွန်တော်တို့တိုင်းရင်းသားအခွင့်အရေးတွေနဲ့တောင်းဆိုနေတဲ့လက်နက်ကင်နေတဲ့အဖွဲ့အစည်းတွေရဲ့သဘောထားကိုလည်းကျွန်တော်တို့အကုန်လုံးညှိနှိုင်းမလို့ထင်ပါတယ်။အဲ့တော့ဒီဟာကြီးကကျွန်တော်ထင်တယ်ကျွန်တော်အချိန်တူတူတင်းမှာတော့ဒီဟာကြီးကအောင်မြင်ဖို့အလားအလာမရှိပါဘူး
။အခုဒီတိုင်းရင်းသားစီလုံးညညရေးပေါ်ဒီအမျိုးသားပြည်နယ်ရင်ကြားစီရေးတွေပြောနေကြတဲ့အထင်မှာပဲဒီရခိုင်ပြည်နယ်မှာလည်းမငြိမ်းမချမ်းအတန်လေးတွေကြားနေရတာရှိပါတယ်။ဥမာ AA ပေါ့နော်ရခိုင်တပ်မတော်ဆိုပြီးတော့စူးစီးပြီးတော့အခုတော်လှန်ရေးအသွင်ဖြစ်နေတာပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာဘလို့သဘောရလဲရှင်ဟိုတလောကတော့ကြားလိုက်တာတော့ဒီခိုင်ပြည်နယ်အစိုးရကနေပြီးတော့ဖုန်းတော်ကြီးတွေကကြားဝင်ပြီးတော့ညီညာရေးဆက်ဆက်ဆွေးနွေးပေးဖို့ဆိုပြီးတော့မြစ်တရက်ခဏကြားရပါတယ်အဲ့ဒါနဲ့ပတ်သက်လို့ဆရာသဘောထားလေးသိပြရစေရှင
်ကျွန်တော်အမြင်ကတော့တိုက်သူတို့ကတော့လောလောဆယ်တိုက်တောင်းဆိုဖို့အတွက်လက်နဲ့ဆိုတာကိုတိုကင်တစ်ခုနဲ့ကင်ပြီးတော့လက်နဲ့ကင်တော့လုံနေရတယ်ပေါ့ဒါပေမဲ့လမ်းကြောင်းကတော့နိုင်ငံတွေးဆုံဆွေးနွေးမှုလမ်းကြောင်းပဲတွေးဆုံဆွေးနွေးပြီးတော့မှကျွန်တော်တို့ဘလို့သွားကြမလဲလောလောဆယ်လက်နဲ့ကင်လက်ကင်ထားပေါ့ political dialogue ဖောင်ထဲကိုဝင်လာမယ်အဲ့တော့ AA နေနဲ့ तू လည်း तू ရခိုင်မျိုးသားကျူစီပေါ်ဆိုပြီးတောင်းဆိုရတိုက်ပွဲဝင်နေအဲ့လို KI လည်းတောင်းနေဦးကချင်ကရင်နဲ့ကရင် KNU ဆိုလို့ရှိရင်တစုံတရာနားလည်ဖို့ရပြီးဆွေးနွေးဖို့လည်းဝင်ပါတယ်အဲ့တော့အဲ့လူတွေအကုန်လုံးပါမှကျွန်တော်တို့အဖြေရမယ်ထင်ပါတယ်ညှိနှိုင်းသွားမယ်ထင်တယ်အဲ့တော့ AA အဲ့လိုလက်နဲ့ကင်ပြီးတိုက်ရင်တာကိုကျွန်တော်တို့ကကျွန်တော်မှားတယ်လို့တော့မပြောချင်ဘူးသူတို့လည်းသူတို့လမ်းကြောင်းတစ်ခုသူရွေးတာပဲကျွန်တော်တို့ကတော့ဒီ democratic process ထဲကလည်းတစုံတရာရနိုင်မယ်အခုဆိုနည်းနည်းပပပွင့်လင်းလာမှုတွေရှိတဲ့အတွက်ကြောင့်ကျွန်တော်ကလည်းနည်းနည်းလေး progress တော့ဖြစ်တယ်ဒါပေမဲ့ great နည်းနည်းကွက်ကွက် progress နဲ့သွားတယ်လို့မြင်တယ်အဲ့တော့သူတို့လည်းသူတို့လမ်းကြောင်းသွားပါကျွန်တော်လည်းကျွန်တော် democratic platform တွေကကျွန်တော်သွားမယ်အဲ့လိုသဘောမျိုးပါ
အဲ့တော့ရခိုင်ပြည်နယ်အစိုးရဒီရခိုင်ပါမျိုးသားပါတီကလည်းအများစုနိုင်ထားတဲ့ဆိုတော့ရခိုင်ပြည်နယ်အစိုးရဖွဲ့စည်းရေးမှာရခိုင်ပြည်နယ်ဝန်ကြီးချုပ်တယောက်ရွေးဖို့ပေါ့အဲ့ဒါလည်းနည်းနည်းလေး controversial ဖြစ်နေတာပေါ့သူတို့ကြားနေကြရတာပေါ့နော်အဲ့ဒါလည်းဒီစစ်တပ်ကလည်းသူတို့စစ်တပ်ကလူပဲထားစီခြင်းနဲ့ပေါ့သူ့ကိုလည်းလူကြိုက်များတယ်ဆိုပြီးတော့လည်းပြောနေကြရတာပေါ့နော်ပြီးတော့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကလည်းသူတို့အစိုးရဖြစ်လာတဲ့အခါမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလူကိုပဲဝင်ကြီးချုပ်အဖြစ်နဲ့ခတ်မယ်ပေါ့နော်ဆိုတော့ဦးလာစောတို့ပါတီအနေနဲ့ပေါ့နော်သဘောထားလေးသိပြရစီရှင
်ဟိုကျွန်တော်တို့ကတော့ဒီပုံမှန်261ပေါ့လေဒါကျွန်တော်တို့မကြိုက်ဘူးကျွန်တော်တို့ဖွဲ့စည်းပုံပြောင်းလဲရမှလည်းအဲ့ဒါပြင်ခဲ့တယ်အဲ့တော့အဲ့ဒါကိုလုံးဝဖယ်သိမ်းပါတယ်เนาะဇေယ1တို့တရား1တို့2တို့5တို့ဆိုတော့လေဒါပေမဲ့ဒီဟာကိုပေယုံနဲ့တော့ Federal မဖြစ်သေးဘူးဒါပေမဲ့ဒါကိုပြင်လိုက်တယ်ဆိုလို့ရှိရင် Federal တက် Snap တခုကိုတော့တယ်ပေါ့ကျွန်တော်အမြင်နဲ့အဲ့တော့ဒီဟာလေးမှာကအဖို့အထစ်ဖြစ်တော့ဆိုမကောင်းဘူးကျွန်တော်တို့261ကိုပြင်ဖို့ဆိုတာကိုကျွန်တော်တို့တက်မတော်ဖက်ကဟိုကျွန်တော်တို့လိုက်လိုက်လျော့လို့မရှိခဲ့တဲ့တရား261ကကန့်လန့်ကန့်လန့်ရေးပဲကိုပါလာတယ်အဲ့တော့အခု NLD ကအခုစကားပြောတဲ့ခါမှာလဲ261ကိုပဲကင်ပြီးပြောလာတယ်ပေါ့နော်သူတို့လည်းပြင်ကျင်တဲ့ဆန္ဒရှိလို့ပြောပါတယ်ညာ60ဒီကင်ပြီးပြောလာဆိုတော့ကျွန်တော်တို့စိတ်မကောင်းဘူးအဲ့တော့ကျွန်တော်တို့ကတတိတန်းကြီးပြင်သင့်တာတွေတော့အကုန်လုံးပြင်ရမှာပဲဒါပေမဲ့တချို့အရေးကြီးတဲ့ပြဿနာအကြီးကြီးပြဿနာတွေရှိတယ်ဥပမာကျွန်တော်တို့ဒီ မြန်မာပြည်နိုင်ငံရဲ့မှာတပ်မတော်ရဲ့အခန့်ငန်းသားတို့ကျွန်တော်တို့ဒီကလုံးဖွဲ့လို့ပါလို့ဆိုတာလေဒီဟာတွေကတော့တော်တော်လေးဟိုတပ်မတော်ဘက်ကလည်းဒါအတိဆုတ်ကင်ထားမှာပေါ့အဲ့ဒါဆိုဒါတွေကတော့ကျွန်တော်တို့ရေရှည်မှာတော့အမဲ 25% လို့နော် 25% ဆိုရင်အရင်တော့သူအဲ့ဒီ 25% နဲ့နိုင်ငံကိုအုပ်ချုပ်တဲ့မော်ဒယ်ကအင်ဒိုနီးရှားမှာလုပ်ခဲ့တယ်ဒါပေမဲ့ gradually တဖြည်းဖြည်း short short တော့အင်ဒိုနီးရှားမှာအခုဆိုလုံးဝကင်းသွားပြီပေါ့တော့အဲ့တော့ဒီဟာတွေကကျွန်တော်အရှင်ယူပြီးသွားမယ်နှိမ့်နိုင်ပြီးသွားမယ်အဲ့တော့တမတော်ဘက်ကလည်းသဘောထားကြီးကြီးနဲ့ပဲเนาะသူတို့ယုံယုံကြည်သဘောထားကြီးကြီးနဲ့တော့ဘူးလို့လည်းထင်ပါတယ်အခုကတော့အဓိကတော့ဒီ political dialogue culture ကိုပမာဟိုထုံကားစီနေတယ် NLD နဲ့တမတော်ကြားထဲမှာလည်းညှိနှိုင်းမှာဆွေးနွေးပါကျွန်တော်တို့အခုဆိုရင်ဒီလဲနဲ့ကင်ပြီးတိုက်နေကြတဲ့ KNU နဲ့ဟိုတမတော်ကခေါင်းဆောင်တွေလည်းပြောဆိုဆွေးနွေးလို့အဖြစ်ထွက်ပြီးတချို့လည်းတူတန်တရားရှိတယ်တချို့ကလည်းကောင်းတယ်လို့မြင်နေဒါတော့ရှိမှာပေါ့လေဒါသမိုင်းကဆုံးဖြတ်ပြပါလိမ့်အဲ့လိုပဲ NLD နဲ့လည်းတိုင်းရင်းသားပါတီလေးဆွေးနွေးပါအဲ့တော့အခု democratic culture ဖြစ်တဲ့တခြားနိုင်ငံတွေမှာဆွေးနွေးနေရင်ကျွန်တော်တို့စီမှာလည်းအဲ့လိုပျော်ပျော်ပွားပွားဆွေးနွေးတာမျိုးကျွန်တော်ဖြစ်စေချင်ပါတယ
်။ဟုတ်ကဲ့ပါ။ဒီရခိုင်ပြည်နယ်ဆိုတာလည်းမြန်မာနိုင်ငံကြီးတခုလုံးရဲ့အနောက်ဘက်တကားဖြစ်နေတာပေါ့နော်။အနောက်ဘက်တကားဆိုတော့လုံခြုံရေးအရင်အရေးကြီးတယ်။နေဆက်ဒေသလုံခြုံမှုကအရေးကြီးတယ်ဆိုတော့ဒါစစ်တပ်ရဲ့အခန့်ကဏ္ဍကလည်းရခိုင်ပြည်နယ်မှာအမတန်းမှကိုအရေးကြီးတယ်လို့သဘောထားကြတာရှိပါတယ်။အဲ့ဒါကြောင့်မို့လို့လည်းဟိုလူတွေကပြောနေကြတာပေါ့ရခိုင်ပြည်နယ်လုံခြုံမှုအတွက်ကိုဒီလုံခြုံရေးနဲ့ပတ်သက်လို့ရှိရင်ဒီစစ်တပ်ရဲ့အခန့်ကဏ္ဍကလည်းအရေးကြီးတယ်လို့ပြောနေကြတာပါ။အဲ့တော့ဒီစစ်တပ်ရဲ့အခန့်ကဏ္ဍကိုရခိုင်ပြည်နယ်မှာ short ချလို့မရသေးဘူးဆိုတဲ့သဘောကိုပြောနေတဲ့ဟိုပုံစံမျိုးဖြစ်နေတာပါရှင်အဲ့တော့ဘယ်လိုသဘောရပါလဲ
ကျွန်တော်ကဟိုစစ်တပ်ရဲ့အခန့်ကဏ္ဍဟာဘာမှဒီမှာရခိုင်ပြည်အတိုင်းတန်နေပေါ့တော့တော်တော်လေးအကြီးကြီးပါတယ်ဟောဆိုကျွန်တော်တို့ဘယ်ဒီမိုကရက်တစ်အစိုးရပဲဖြစ်ဖြစ်เนาะကျွန်တော်တို့ဒီရခိုင်ပြည်မှာဥမာ community violence တို့တခြား change ချောင်းမှုတို့ဘာလို့ညာတို့ပေါ်လာလို့ရှင်ဒါကျွန်တော်စစ်တပ်ကတခုခုသဘောထားမကြည့်ဘူးစစ်တပ်ကတခုခုဟိုအစိုးရနဲ့စစ်တပ်နဲ့ကြားထဲမှာဟို trust မရှိဘူး understanding မရှိဘူးဆိုရင်ရခိုင်ပြည်တည်ငြိမ်မှုအများအားပြတ်သွားနိုင်တယ်အဲ့တော့ကျွန်တော်တို့ကရခိုင်ပြည်မှာရှိစစ်တပ်ကိုအရေးကြီးတာမဟုတ်ဘူးစစ်တပ်ရဲ့အခန့်ကဏ္ဍနဲ့ကျွန်တော်နိုင်ငံရေးပါတီတွေရဲ့အခန့်ကဏ္ဍကညှိနှိုင်းပြီးသွားမယ်ဆိုတဲ့အနေထားမျိုးကျွန်တော်လိုချင်ပါတယ
်ဟုတ်ကဲ့ပါအခုရခိုင်ပြည်နယ်အကြောင်းပြောမယ်ဆိုလို့ရှိရင်ဒီနိုင်ငံတကာမှာပေါ့အများအားပေါ်လာတဲ့ပြဿနာကတော့ဒီဟိုဒီမှာတော့ဘင်္ဂလီလို့ခေါ်ကြတာပေါ့နိုင်ငံတကာကတော့ရိုဟင်ဂျာလို့ခေါ်ကြတာပေါ့နော်အဲ့ဒီလူမျိုးစုတွေပေါ့သူတို့လူနည်းစုလို့သူတို့သတ်မှတ်ထားတယ်အဲ့တော့သူတို့ရဲ့အရေးပေါ့အဲ့ဒီအရေးနဲ့ပတ်သက်လို့ရောဦးဒီခိုင်မျိုးသားပါတီရဲ့သဘောထားယက်တီချက်လေးသိပြရစီရှင
်ကျွန်တော်ကတော့ထင်ပါတယ်အခုအဲ့ဒီပြဿနာကတော့နည်းနည်းလေးငြိမ်နေတယ်ဗျာနည်းနည်းဟို normal နှီးပါလောက်ရောက်လာတယ်ပေါ့လေတမိုင်းပညာရှင်တွေနောက်တက်မတော်ဘက်ကလည်းတက်မတော်ဘက်ကအဲကာရှုပ်တူကလည်းပွင့်ပွင့်လင်းပြောတယ်ဆိုရလို့ပွင့်လို့ဒီရိုဟင်ဂျာဆိုတာဟာကျွန်တော်တို့ဘယ်လိုမှလက်ခံနိုင်တဲ့အကြောင်းအရာတစ်ခုမဟုတ်ဘူးဒါပေမဲ့ဒီမွတ်စလင်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကသူတို့ရဲ့ရတဲ့ရထိုက်တဲ့လူအခွင့်အရေးတော့ဒါကျွန်တော်တို့ guarantee ပေးရမယ်နောက်တစ်ခုဒီထဲမှာဟိုခိုးဝင်လာတဲ့တရားမဝင်တဲ့ဟာတွေကိုလာဥပဒေကြောင်းရအောင် rule of law အနေနဲ့ဒါတွားမယ်ဆိုတဲ့အပိုင်းကိုအကုန်လုံးလက်ခံကြပါတယ်เนาะဒါပေမဲ့အကောင့်ထဲပေါ်တဲ့အပိုင်းမှာတော့ဒါတွန်းဆုတ်တွန်းဆုတ်ဖြစ်နေအခက်အခဲတွေအများကြီးရှိတယ်အဲ့ဒါပါပဲကျွန်တော်တို့ကတော့ဒီ Rohingya ဆိုတဲ့ war ဟာကိုဒီဗမာပြည်သမိုင်းမှာလည်းမရှိတဲ့အတွက်ကြောင့်ဒါမေးပလိုက်ပါတော့ကျွန်တော်လည်းပြောပါတယ်မေးလိုက်တော့ခင်ဗျားတို့မေးတော့မှဒီ community တွေတကယ်ဟိုစစ်မှန်တဲ့နိုင်ငံသားတွေဖြစ်အောင်တော့ဒီမြန်မာယဉ်ကျေးမှုနဲ့ယဉ်ပအောင်ရခိုင်ယဉ်ကျေးမှုသိအောင်ယဉ်ယဉ်ကျေးဖြစ်အောင်ခက်ပညာတက်အောင် develop ဖြစ်အောင်ခင်ဗျားတို့အဲ့ဒါပဲစဉ်းစားရိုဟင်ဂျာဆိုတဲ့ဟာကိုအိမ်မက်ကိုတော့ခင်ဗျားတို့ဖျောက်လိုက်ပါတော့အဲ့တော့အခုတော့ငြိမ်နေဒါပေမဲ့အစိုးရအသစ်တက်လာတဲ့ခါကျတော့ဒီအပြင်မှာရှိနေတဲ့ဒီ exile muslim တွေပေါ့လေ radical muslim တွေကဘလို့စကန်းတော်မလို့ကျွန်တော်မသိဘူးနောက်တော့ကျွန်တော်တို့စွရင်လည်းအခုကနိုင်ငံတကာမှာဆိုလဲဘယ်မှာပဲဖြစ်ဖြစ်ဒီ democracy ကိုခွင့်ကောင်းယူပြီးတော့islamization ကနည်းနည်းလေးစိုးရင်စရာအခြေအနေလေးရောက်တဲ့ကြောင်းကျွန်တော်တို့ကအဲ့ဒါလေးချိန်မီပြီးတော့တခုခုရခိုင်မှာဖြစ်မှလဲစိုးရင်နေအဲ့တော့ဒီလိုလုံခြုံရေးနဲ့ပတ်သက်လာလို့ရှင်တော့ရခိုင်ရဲ့အနေထားစိုးရင်စရာဖြစ်တဲ့အတွက်ကြောင်းကျွန်တော်တို့စစ်တပ်ကအုပ်ချုပ်တာတော့ဆိုလိုတာမဟုတ်ဘူးဒါတက်မတော်နဲ့ဒီရခိုင်ပြည်နယ်အစိုးရနဲ့တက်မတော်နဲ့ရခိုင်နိုင်ငံရေးပါတီတွေ NLD ပဲဖြစ်ဖြစ်ပဲပါတီပဲဖြစ်ဖြစ်ဟိုနားလည်မှုယုံကြည်မှုရှိတယ်ဆိုရင်ရခိုင်ပြည်ကိုဒီနေညင်းလေးထိန်းထားနိုင်လို့ဆိုရင်ကောင်းပါတယ်။နှုတ်မို့ရင်ကျွန်တော်ရခိုင်ပြည်အနေထားပြတ်သွားရင်ဘာမှမဖြစ်ရဒီမိုကရက်တစ်ပရိုဆက်ကလည်းအထိပါးတွေပေါ်လာနိုင်တာဆိုရင်တော့
ပါ။ဟုတ်ကဲ့ပါ။နောက်တစ်ခုမြန်မာဒီရခိုင်ပြည်နယ်နဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်လောက်ကန်ရှားပါတဲ့ပြဿနာပေါ့နော်။အခုဒီနေ့ရင်ဆိုင်နေရတာဘာလဲဆိုတော့ရခိုင်ပြည်နယ်မှာလူငယ်တွေလူရွယ်တွေမရှိသလောက်ရှားပါသွားပါပြီ။လူငယ်အများစုကမလေးရှားနိုင်ငံထွက်လို့ကြမယ်၊ထိုင်းနိုင်ငံထွက်ပြီးအလုပ်လုပ်ကြမယ်။ ဒါတွေမကဘူးပြည်ရင်းမှာပဲတခြားနေရာတွေမှာသွားလုပ်တဲ့လူတွေလည်းရှိပါတယ်ရန်ကုန်မြို့မှာတော့မှတော်တော်များများရခိုင်လူငယ်တွေလှုပ်လှုပ်တာတွေ့ရပါတယ်အမျိုးသမီးတွေရောအမျိုးသားတွေရောအဲ့လိုပဲဒီဖားကတ်မှာဆိုလို့ရှိရင်လည်းတိတ်နဲ့ချီပြီးတော့ရခိုင်လူငယ်တွေအလုပ်လုပ်တာတွေ့ရပါတယ်သူတို့တွေရဲ့ပြဿနာတွေပေါ့နော်ဒီဖားကတ်မှာရည်မစေးကြောက်လုံရင်းနဲ့အသက်တွေဆုံးရှုံးကြရတယ်ငွေရေးစေဝါးတွေဆွဲကြရတယ်သူတို့တွေဒီကိုဒေတာကိုပြန်လာနိုင်အောင်မဟာဗျူဟာတရက်တော့ချမှတ်ပြီးလောက်ရလိမ့်မယ်လို့ကျမသုံးသပ်မိပါတယ်အလုတ်ကင်နေဖန်တီးပြီးတော့ဗောလေအဲ့တော့ဒီခိုင်ပြင်းနေမှာအလုတ်ကင်ဖန်တီးရင်းနဲ့ပတ်သက်ပြီးတော့ဆရာတို့ပါတီရဲ့ဟိုမူဝါဒလေးသိပြရစီရှင
်ကျွန်တော်တို့ရခိုင်မှာအလုတ်ကင်ဖန်တီးရေးဆိုတာကျွန်တော်တို့ကဒီကျွန်တော်တို့ရခိုင်တပြည်လုံးအတိုင်းအတာနဲ့လျှက်စစ်မေးရရှိရေးဆိုတာကျွန်တော်တို့စပါတီ RNDP စထောင်တွေကကျွန်တော်လုတ်ခဲ့ပါတယ်ဒါပေမဲ့ကျွန်တော်ငါးနှစ်နီးပါးသာလုတ်ပုတ်ပြောတယ်ကျွန်တော်တို့ဒီဟာကကျွန်တော်တို့မအောင်မြင်ဘူးနည်းနည်းပါးပါးရတာရှိဘာလို့ဆိုတော့ကျွန်တော်တို့ဒီအကုံလို့ပေါ့လေကြည်လွတ်တော့တော့အနှံ့ကျွန်တော်လျှက်စီမိရတယ်ဆိုလို့ချင်းကျွန်တော်တို့မှာကျွန်တော်တို့ကျွန်တော်အသေးစားဆက်မှုလုပ်ငန်းလေးတွေကအစပေါ့နော်ကျွန်တော်တို့ကောင်းလာမယ်ဆိုလို့ချင်းကျွန်တော်အလုတ်ကန်ခွင်လန်းနဲ့ပေါ်လာမယ်နောက်တစ်ခုကကျွန်တော်တို့ဆက်မှုစုံတွေကိုအများကြီးမျှော်လင့်ခဲ့တယ်ဒါပေမဲ့ကျွန်တော်ငါးနှစ်နီးပါးသာကုံသွားတယ်ကျွန်တော်တို့ဟိုအမတန်ပြဿနာများတဲ့ဟိုအငင်းပွားပွေရာဖြစ်တဲ့ကြောက်ဖြူမှာပဲတဝဲဝလေလွယ်နေဖြစ်တယ်နောက်ကျွန်တော်တို့အမတန်လက်တွေ့အကောင့်တွေပေါ်လို့ရတယ်ပုံညွှန်းဆက်မှုစုံဆိုတာကြီးကအခုထက်တော့ဘာမှမသိဘူးအဲ့ကွင်းမြင်ကြီးနဲ့ဝက်လက်ဝက်လက်ပဲဖြစ်နေပါတယ်အဲ့တော့ကျွန်တော်တို့ကရခိုင်ပြည်မှာလျှက်စင်မီအပြည့်အဝရရှိရလျှက်စင်မီရရှိဆိုတာလည်းခုနကကျွန်တော်တို့ပြောလို့ SCZ ဆိုတာလည်းကျွန်တော်တို့တဘာဝတန်ခွင့်နဲ့ပတ်သက်တဲ့ကျွန်တော်တို့ Federal မူတမ်းမှာပါတဲ့ဒီ Resource Sharing ဆိုတာတဲ့နဲ့ပြန်ပြီးဆက်လာပါတယ်အဲ့တော့ကျွန်တော်တို့ဒီမှာဆက်မှုစုံတွေပေါ်လာရေးရခိုင်တပြည်လုံးမီးရရှိရဆိုတာကိုကျွန်တော်တို့ပြီးခဲ့တဲ့9နှစ်အတွင်းမှာကျွန်တော်တို့အားရစရာကျွန်တော်တို့မမြင်ခဲ့ရဘူး
အဲ့ EIDI ရဲ့အဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့ပေါ့ဒီတဘာဝတင်ရစာတွေ transparency ဖြစ်ရမယ်ပွင့်လင်းမြင်သာမှုရှိရမယ်ပေါ့ဟိုတာဝန်ခံတာဝန်သိမှုတွေအကုန်လုံးပါတာပေါ့နော်အဲ့တော့အခုလောလောဆယ်မှာဒီတဘာဝရေနံတိုက်ကြီးရှိနေတဲ့ဒီရခိုင်ကမ်းလွန်ဒေသကနေထွက်တဲ့တဘာဝရေနံတိုက်ကြီးကဒီကဘာနဲ့ခြီးပြီးတော့နာမည်လည်းကြီးပါတယ
်
ဟိုတန်းနဲ့ဒေါ်လာတန်းနေနဲ့ခြီးပြီးတော့ရရဲဆိုပြီးတော့အတန်တွေကထွက်နေပြီးတော့ရခိုင်ပြည်သူတွေတပြားမှမခံစားရတဲ့အခြေအနေမှာဖြစ်နေတာပေါ့နော
်အခုတော့ကျွန်တော်တို့ပုံမှာကျွန်တော်တို့တောင်းဆိုမှုပုံမှာရခိုင်နေတောင်းဆိုတာဖဲရဖြစ်ပါတယ်မျှတပါတယ်ဆိုတာကိုကျွန်တော်တို့ဗမာပြည်သူအများစုကလည်းကျွန်တော်ကိုချင်းစာပေးရပါတယ်ကျွန်တော်တို့ဒီအတိုင်းမဲ့ဟိုလက်ရှိအာဏာရှိနေတဲ့လူတွေဘက်ကတော့နည်းနည်းဒီပုံမှာတော့ဟိုလက်တွေ့ကြရတော့တုံ့ပြန်မှုတွေအင်မတန်အားနေတာပေါ့ဒါပေမဲ့ပြည်သူတွေကတော့ဗမာပြည်သူတွေတိုင်းရင်းသားပြည်သူတွေကတော့မြင်လာပဲအထူးသဖြင့်ဗမာပြည်သူတွေပို့ပြီးဗမာတွေကကျွန်တော်တို့ပို့သိလာတဲ့ကြောင့်ကျွန်တော်တို့ကဘာကြီးပြောဒီ process မှာကျွန်တော်တို့ဝန်တာတယ်ဒါလေး
ဟုတ်ကဲ့ပါဦးနောက်ဆုံးအနေနဲ့ပေါ့နော်ဒီ ANP ရခိုင်မျိုးသားပါတီတွင်မှာခေါင်းဆောင်ပိုင်းအခြေအနေလေးပေါ့နည်းနည်းသဘောထားကွဲလွဲတာလေးကြားနေရပါတယ်ဒါလည်းသဘောထားကွဲရဆိုတာလည်းဒီမိုကရေစီမှာတော့သဘောထားကွဲလွဲခွင့်ရှိပါတယ်အတူတိုင်းနေအဲ့တော့ဒီမျိုးသားပြန်လည်ရင်ကြားစီရီလို့ပြောရနေမှာဒီ ANP နဲ့ဒီ ANP ပါတီကြားမှာရောခေါင်းဆောင်ချင်းချင်းပြန်လည်ရင်ကြားစီရီပါတယ်အခြေအနေဘယ်လိုရှိပါလဲရှင
်ကျွန်တော်တို့တော့အများအမ်းစူးစမ်းပါတယ်သူကျွန်တော်တို့ပါတီကလည်းဟိုကျွန်တော်ထင်ပါတယ်เนาะကျွန်တော်တို့နိုင်ငံရေးပါတီဆိုပေမဲ့ကျွန်တော်တို့ကပါတီ institution နေနဲ့ကျွန်တော်ခိုင်ခိုင်မာမာမရှိပါဘူးเนาะကျွန်တော် very loose ပါပဲအရင်ရော်ရော်ရော်ရော်ပါအဲ့တော့ဒီကြားထဲမှာလဲဟို faction တွေတော့ရှိတာအမှန်ပါပဲ faction တယောက်လာတဲ့လမ်းကြောင်းတွေကမတူရဘူးဆိုတော့ faction တွေရောရှိကြတယ်နောက်တစ်ခုကဟိုကျွန်တော်တို့အဓိကကြုံတဲ့အခက်အခဲတစ်ခုကျွန်တော်ဒီငါးနှစ်တွေ့ကြုံမှာပြောချင်တာကတော့ဟိုပါတီထောင်လိုက်တဲ့ခါမှာလွှတ်တော်တွေကိုရောက်သွားတဲ့လူတွေပါတီထဲမှာကြံခဲ့လို့ရကြမှာတပတိပခါနေနဲ့ရှိပါတယ်အဲ့တော့အဲ့ဒါကိုကျွန်တော်တို့ဟို check and balance လို့ပေါ်ပြဟိုလွှတ်တော်နဲ့ဟိုအစိုးရ check and balance လို့သူပါတီတစ်ခုရဲ့လွှတ်တော်တဲ့ကိုရောက်သွားတဲ့လူနဲ့လွှတ်တော်အောက်မှာလွှတ်တော်မရောက်ဘဲပါတီဒီစားကိုကျန်တဲ့လူတွေကြားထဲမှာ check and balance နဲ့ဟိုမလုံနိုင်တဲ့အတွက်ကြောင့်ပါတီကတခါတခါဟိုငရေငရေဖြစ်သွားတာတွေရှိပါတယ်အဲ့ဒါတွေကျွန်တော်တို့ညှိဖို့ကြိုးစားပါတယ်အခုဟိုအရင်တော့ဖြစ်ခဲ့တာတွေကိုကျွန်တော်သုံးသပ်ပြီးတော့အကောင်းဆုံးဖြစ်နိုင်အောင်ကြိုးစားဖို့ဘာလို့ဆိုကျွန်တော်တို့ပါတီလွှတ်တော်ထဲမှာပြည်ထောင်စုလွှတ်တော်ထဲမှာဆိုလဲတိုင်းရင်းသားထဲမှာဆိုလဲကျွန်တော်တို့ပဲရှိတယ်အဲ့တော့နောက်တစ်ခုကကျွန်တော်ကြုံလို့ပြောချင်တာကကျွန်တော်တို့တိုင်းရင်းသားတွေအကုန်လုံးစုပြီးတော့လှုပ်ထားတဲ့ Nationalities Brotherhood Federation နဲ့ NBF ရှိပါတယ်။အဲ့ဒီ NBF ကလည်းကျွန်တော်တို့ဟိုရခိုင်တွေကပဲအများအများနိုင်တဲ့ပါတီတစ်ခုဖြစ်နေဆိုတော့ကျွန်တော်တို့ကအဲ့ဒီ NBF ကတဆင် Federation ကိုတော်ဖို့ဆိုတဲ့လမ်းကြောင်းတစ်ခုရှိတဲ့ခါမှာကျွန်တော်တို့ပါတီကခိုင်မာဖို့လိုပါတယ်။အဲ့တော့အခိုင်မာဆုံးဖြစ်အောင်တော့ကျွန်တော်တို့ကြိုးစားနေပါတယ်။ကျွန်တော်ကတော့ဒီဒါတဘာဝအလိုပဲမြင်ပါတယ်။
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဆရာ
မြန်မာဒီမိုကရေစီရဲ့ဆွေးနွေးကအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOA ကတင်းနာနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီထိဆက်လက်ပြီးတော့အတန်လှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရချင်တို့အခုနားဆင်နေကြရတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ40 kHz 9433ညတို့အပြင်လိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
ပြောရရင်သမရဦးသိန်းစင်ဆိုရလက်ထက်ပြည်သူလူထုလုံခြုံရေးကိုပြည်ထရေးဝန်ကြီးဌာနနဲ့တပ်မတော်စစ်ဘက်လေးကလုံခြုံရေးအဖွဲ့တွေပူးပေါင်းတာဝန်ယူထားတ
ယ်ဒေသဆရာဦးစီသူအောင်မြင့်မှာပြည်ရင်းတုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြမှာဖြစ်ပါတယ်။ဒါပြင်မြမပီကပေးစာကဘာတလွှားထူးခြားဆံပြားစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုလည်းကြီးညာပေးဦးမှာပါ။အခုရင်တုံးတော့မြမပီကပေးစာအစီအစဉ်ကိုတင်ဆက်ပေးပါမယ်။မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
ပါရှင် VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်း daily တစ်ပုတ်နဲ့လည်းဖြောပြေပေးမယ့်အပြင်သောရရှင်အချင်းချင်းပေးပို့လာတဲ့မြစ်တာ daily ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာတဲ့သောရရှင်ရဲ့အစာတွေကိုထုံးစံအတိုင်းအရင်ဦးဆုံးပြောပြပေးသွားခြင်းပါတယ်ပြည်သူအများဆင်းရဲသားဆိုပြီးတော့ကျွန်တော်တို့ကတင်ဆက်ပေးတဲ့အစီအစဉ်ကိုတော်ရရှင်ခံပြန်းထံကတော့တော်တော်လေးကောင်းမွန်တဲ့သတင်းစုဆောင်မှုပါ။ဒီလိုမျိုးပြည်သူတွေသိမြင်လာအောင်လို့ထောက်ပြကူညီပေးတဲ့ VOA ကိုလည်းကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ရှင်။တပတ်အတွင်းအားကစားသတင်းကိုအားပေးတဲ့ပရိသတ်လည်းတော်တော်များတာတွေ့ရပါတယ်နော်။ဒီထက်ကတော်ရရှင်ခန့်ရောင်စဉ်ကတော့ဒီအစီအစဉ်ကိုအရန်ကြိုက်ပါတယ်ဆိုပြီးတော့ဆိုလာတာပါ။ကျမကြီးအစီအစဉ်တွေကိုအထူးသဘောကျပါတယ်ဆိုတော့တော်ရရှင်ကတော့လက်ကင်ဖုန်းနဲ့ကျမကြီးအန်နီရဲ့ဆိုပြီးပညာပေးသတင်းတင်ဆက်မှုနဲ့ပတ်သက်ပြီးတော့ဒီလိုဗဟုသုတရစီမဲ့ကျမကြီးအတွက်လည်းအထောက်အကူဖြစ်တဲ့ဆောင်းပါးတွေကိုကြိုးဆိုပါတယ်လို့ရေးလာပါတယ်ရှင်။ဒီဘက်အတွင်းအားကစားသတင်းအစီအစဉ်ကိုသဘောကျပါတယ်လို့ရေးလာတဲ့နောက်ထပ်တော်ရရှင်တစ်ယောက်ကတော့ဒီအစီအစဉ်ကိုတင်ဆက်ပေးတာအမတန်ကျေးဇူးတင်ပါတယ်။ဒီထက်မခလည်းတိုးချဲ့နိုင်ပါစီလို့ဆုမွန်တောင်းပါတယ်တဲ့။ VOA 1 or 2 1 or 3ရဲ့ကျမ်းမာချမ်းသာကြပါစီလို့လည်းဆုတောင်းပေးလိုက်ပါတယ်ဆိုပြီးရေးလာပါတယ်ရှင်။သတင်းမှန်တွေတင်ဆက်ပေးနေတဲ့ VOA ကိုကျေးဇူးပါလို့ရေးလာတဲ့တော်ရရှင်ကတော့ Hansy Inley ဖြစ်ပါတယ်။ဒီတော်ရရှင်က
VOA ကိုနားထောင်လာခဲ့တာရာစုနှစ်ထပ်ဝက်ကျော်ရှိနေပါပြီ။ VOA ကသတင်းအမှန်တွေကိုကြားသိနားထောင်ဝင်ရနေလို့ကဘာကြီးဘာဖြစ်နေသလဲ။မြန်မာပြည်ကြီးဘာဖြစ်နေသလဲတိရကြားရမှတ်ရကဏ္ဍအစုံကဗဟုသုတရအသိအမြင်တွေတိုးပွားအတွေးအခေါ်တွေရင့်ကျက်မြင့်မားလာရလို့ VOA ရဲ့ကျေးဇူးကကြီးမားလှပါတယ်ဗျာ VOA ဝိုင်းတော်သူဝိုင်းတော်သားများကျမ်းမာကြပါစေအသက်ရာကျော်ရှည်ကြပါစေခင်ဗျာ
ဗဟုသုတအသိအမြင်တိုးပွားရလို့ဒီတော်ရရှင်ကကျေးဇူးတင်ပါတယ်လို့ရေးလာတဲ့အချိန်မှာကျော်စင်ဦးဆရာဆိုတဲ့ဒီ Facebook ကတော်ရရှင်ကတော့ VOA အကိုအမများခင်ဗျာတဲ့ခရိုင်းဆိုရင်နေ့စဉ်သတင်းလောကိုရှယ်လို့ရပါတယ်အခုဟာကရှယ်လို့မရလို့ပါအကြောင်းရင်းသိပြရစီလို့ရေးလာပါတယ်ဟုတ်ကဲ့ပါ Facebook က VOA သတင်းတပုတ်အောက်မှာရေးထားတဲ့တော်ရရှင်ဖြစ်ပါတယ်ကျမအိမ်မှာရှယ်လို့ကြည့်အဲ့ဒီသတင်းကိုတစ်ဆင့်ဖြန့်ကြည့်တာပေါ့နော်အဲ့လိုမျိုးရှယ်လို့ကြည့်တော့အဆင်ပြေတာတွေ့ရပါတယ်ရှင်ဒါကြောင့်မလို့အဲ့ဒီတော်ရရှင်ဘက်ကအင်တာနက်လိုင်းမကောင်းလို့လားဒါမှမဟုတ်ရင်လည်းစမတ်ဖုန်းအသုံးပြုလို့ရှယ်လို့တာမှလိုင်းကျနေလို့ရှယ်ကမထွက်တာလားဆိုတာစဉ်းစားစရာပါကျမလည်းကိုယ်တိုင်မမြင်ရတော့အသေးစားပြောဖို့ခက်ပါတယ်ရှင်။နောက်ထပ်တစ်ခါထပ်ပြီးတော့လုပ်ကြည့်ပါအောင်လို့ပဲအကြံပေးချင်ပါတယ်နော်။ကျေးဇူးတင်ပါတယ်။အခုတော့တော်ရရှင်တွေကို Billboard Hot အဖြစ်ဆုံးတချင်းလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖြောပြေးပေးချင်ပါတယ်ရှင်။ဒ ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်သချင်းလေးကတော့ The Chainsmokers ဆိုတဲ့ DJ နှစ်ယောက်ပါဝင်ပြီးဖွဲ့ထားတဲ့ဂီတာအဖွဲ့နဲ့တေးသံရှင် Roses အားဖြည့်ပြီးတည်ဆိုထားတဲ့Roses ဆိုတဲ့တချင်းပဲဖြစ်ပါတယ်။ဒီတချင်းက2015လေးကထွက်လာတာဖြစ်ပြီးတော့2015နှစ်ကုန်မှာတော့ Hot Dance Electronic Song စီးရင်အကနဲ့ Electronic တချင်းစီးရင်မှာနံပါတ်1ရတဲ့တချင်းပဲဖြစ်ပါတယ်။သောရရှင်နေနားဆင်ခံစားကြည့်ပါအောင်ရှင်။ Take it slow but it's not typical ဆိုတော့ roses တို့အားဖြည့်ပြီးတည်ဆူထားတဲ့ roses ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။တော်ရရှင်တွေအတွက်မြန်မာတခြင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာလက်ဆောင်ဖြစ်နေဖြောပြပေးဖို့ရှိပါတယ်။အခုတော့ကျမတို့ VOA ကတင်ဆက်တဲ့သတင်းပေါ်မှာတော်ရရှင်တွေမှတ်ချက်ရေးလာကြတာတွေကိုဖော်ပြပေးကြပါမယ်။မင်္ဂလာရုံကျူးကျော်ရက်ခွက်တွေရှင်းလင်းခံရဆိုတဲ့သတင်းမှာဒီရန်ကုန်တိုင်းမင်္ဂလာရုံမြို့နယ်တွေကပင်မပြင်းစက်မှုဇုန်တွေကကျူးကျော်ရက်ခွက်၃ခုကိုနောက်ဆုံးထားပြောင်းရွှေ့ဖို့သက်မှတ်ရကြော်လွန်သွားပြီးတဲ့နောက်မှာအာနာဝိုင်းနဲ့ဆက်ရဲနေရကြီးတွေတုံပြီးတော့ရှင်းလင်းဖယ်ရှားခဲ့တဲ့အကြောင်း VOE ရုပ်မြင်သံကြားကရေဒီယိုကနေပြီးတော့သတင်းတင်ဆက်ပေးခဲ့ပါရနော်။ဒါနဲ့ပတ်သက်ပြီးတော့သောရရှင်နဲ့အများကြီးတုံ့ပြန်ရေးသားလာကြတဲ့အထက်ကတချို့ကိုဖော်ပြပေးကြပါမယ်။ Joseph Smith ဆိုတဲ့သောရရှင်က
ကျူးကျော်ဒဲရီမှာနေတဲ့သူတွေကိုအယံတနာမိတယ်။အမှန်ဆိုလို့ရှိရင်အရှိတော်အရှမာအမိမြမာပြီလောက်မြေရောက်သဘောဝတရားစရပေါ်ကျော်ဝမှုနဲ့စိုက်ပျိုးဖို့မြေစီမြေလွှာကောင်းတဲ့နိုင်ငံမျိုးမရှိသေးပါဘူး။မြေလူမြေရင်းတွေအများကြီးရှိပါတယ်။မြမပြည်မှာဘသူတေငတိမိုင်ပြီးရောဆိုတဲ့လူတွေကြောင့်ပါ။ဥပမာအနေနဲ့ကြည့်ရင်တော့အခုနေပြီးတော့ဟာရင်းနှုံးကဘာမှမရှိတဲ့ဒီချုံနယ်တွေထူထပ်နေတဲ့နေရာတစ်ခုပါ။အဲ့လိုမျိုးနေရာမျိုးတွေကမှအစိုးရရုံးဆိုင်တဲ့မြို့ဖြစ်နေတိဆောက်ခဲ့ကြတာပဲလေ။ကျူးကျော်တဲမှာနေတဲ့သူတွေကအမိမြမပြည်ကနိုင်ငံသားစစ်စစ်တွေပါ။အခုလက်မြေတွေကိုတင်းဆဲထားတဲ့ဥပိုင်တို့စစ်တပ်တို့ကပဲအခုမြမပြည်မှာရှိနေတဲ့ကျူးကျော်အိမ်တော်စုတွေကိုတအိမ်တော်မြေတကွက်နှုံပေးနေတော့မှခမရူရဲ့ဘိုးစင်ပေါင်းဆက်ဆက်သက်စားလို့မကုန်နိုင်အောင်ကြံပါသေးတယ်။တည်ရင်ခုနောက်ကိုဘာမှမပါပါဘူးဗျာ
။သရရှင်လူချောကတော့ဒီလိုကျူးကျော်တဲတွေဖြစ်လာတာကသက်ဆိုင်ရာရက်ွက်အုပ်ချုပ်ရေးမှုနဲ့စီပင်ကိုအေးအေးယူတင်နေတဲ့မရှိစင်ရိုင်းသားတွေစီကပတ်စံတောင်းစီမံကိန်းနေရာတွေမှာကိုဟာကိုအိမ်ဆောင်နေခိုင်းသက်ဆိုင်ရာကလာပြီးတော့ဘူရိုဇာနဲ့လာထူတော့အစိုးရနဲ့လုံခြုံရေးယူပေးတဲ့ရဲတွေပဲဆဲခံရတာပါ။တကယ်တမ်းစားတာကရက်ွက်အုပ်ချုပ်ရေးမှုတွေပါဆိုပြီးတော့ဒီသရရှင်ကြီးလာပါတယ်။ကင်ထရီရီဆိုတဲ့သောရရှင်ကတော့သူ့ရဲ့ကိုရီအတွေ့အကြုံနဲ့နှိုင်းယှဉ်ပြီးတော့ဒီကိစ္စပေါ်မှာအခုလိုတုံ့ပြန်ပြီးတော့ရေးသားလာပါတယ်
။ကျမလည်းမြန်မာနိုင်ငံသားတယောက်အနေနဲ့တစ်ခုလောက်တော့ပြောပြရစီရှင်။အဲ့ဒီအတွက်ကိုလည်းပြည်ပအားကိုပစိန်ရိုးလို့တော့ကျမကိုမမြင်စေလိုပါဘူး။အခုလက်ရှိထိုင်းနိုင်ငံမှာခဏအလုပ်လုပ်နေပါတယ်။ဆယ်လင်းကနှစ်လောက်ရှိပါပြီ။ဒုက္ခပေါင်းများစွာနဲ့လည်းရင်ဆိုင်ခဲ့ရပြီးပါပြီ။ဒါပေမဲ့ငတ်မွတ်တဲ့ဘေးတော့မရောက်ခဲ့ပါဘူး။ဘာကြောင့်လဲဆိုတော့အလုတ်ဟူသည်မဂုံရှိစွာဆိုလိုပါပဲသူတို့နိုင်ငံကပြည်သူပြည်သားတွေအပြင် တခြားနိုင်ငံသားတွေအတွက်ကိုပါအလောက်ကများပြားလာတယ်ဆိုတာအားလုံးသိတယ်လို့ပါပဲသူတို့နိုင်ငံသားတွေကိုလည်းအဖက်ဖက်တိုးတက်အောင်လို့အစိုးရတွေနဲ့သက်ဆိုင်ရာတွေကဝိုင်းဝန်းကူညီဖြည့်ရှင်းပေးကြတယ်အစွန်းဆုံးအထိမရေတွက်နိုင်လောက်အောင်ပါပဲအဲ့ဒီအထက်ကတခုလောက်တင်ပြလိုတာကတော့အခုလက်ရှိဒုက္ခရောက်နေကြတဲ့လောက်ကင်စားတော့ဆရာနေရာမရှိတဲ့ဆင်းရဲသားတောင်သူလယ်သမားမိသားစုတွေကိုနိုင်ငံတော်ပိုင်းနယ်မြေတဲ့ယာယီဖြစ်တော်၎င်းအဆင်ပြေတဲ့အထီတော်၎င်းစိုက်ပျိုးရေးမွေးမြူရေးမိမိအားတန်ရာလောက်ကင်စားတော့နိုင်ဖို့အခါအသင့်တို့စီမံခန့်ခွဲဖြည့်ရှင်ပေးနေပါတယ်ဒါကြောင့်ကျူးကျော်နယ်မြေတဲ့ရှိနေကြတဲ့ပြည်သူတွေထဲမှာဒုက္ခရောက်နေတဲ့မိသားစုအနည်းနဲ့အများတော်ရှိမှာပါပဲအဲ့တော့အဲ့ဒီမိသားစုတွေကိုအသင့်တင့်ကူညီဆောင်ရှောက်ပေးပါလို့ဒုက္ခရောက်ဖူးသူပြည်သူတယောက်အနေနဲ့မေတ္တာရက်ခံပါရစေရှင
်ခင်ထွေးယူဆိုတဲ့တော်ရရှင်ကသူ့ရဲ့ကိုယ်တွေအတွေ့အကြုံနဲ့နှိုင်းရှင်ပြောခုလိုမျိုးကျမတို့ VOE ရဲ့ Facebook စာမျက်နှာမှာမှတ်ချက်ပေးပြီးတော့ရေးလာတာဖြစ်ပါတယ်တက်ဦးဆိုတဲ့တော်ရရှင်ကလည်
းအစရေကကိုမြင်မှမဟုတ်တာနေခွင့်ရတာလေးနဲ့တင်ကျေးဇူးတင်တင်ပါတယ်အချိန်တန်လို့ပိုင်ရှင်ကပြန်တောင်းရင်အသာတကြီးလေးပြန်ပေးလိုက်ပါဒါလောကသဘာဝပါပဲအစတည်းကကိုယ့်ပစ္စည်းမှမဟုတ်တာကျူးကျော်တွေ90ရာခိုင်နှုန်းဟာလှုပ်ရှားတွေကြီးပါပဲသူတို့ရဲ့နောက်မှာသူတို့ကိုချုပ်ထားတဲ့ငွေရှင်တွေပွဲစားတွေလည်းအများကြီးရှိပါတယ်ကျူးကျော်တွေအတွက်ချပေးခဲ့တဲ့ရက်ွက်တွေကိုသွားကြည့်သူတို့ရတဲ့မြေွက်တွေရောင်းပြီးနောက်တနေရာမှာသွားပြီးတော့နေကြပြန်ပြီလေပိုင်ရှင်ခွင့်ပြုချက်မရှိပဲသူတို့ဘာပစ္စည်းကိုယူတာခိုးတာပါပဲစင်ရဲတိုင်းသာခိုးမယ်ဆိုမြမပြီးမှလူကောင်းပဲရှိတော့မှာလေဗျာ
တော်ရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။တော်ရရှင်နေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖြောပြပေးဖို့ရှိပါလို့ရှင်။ကျွန်တော်တို့ view ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတွေကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တော့တည်ချစ်တဲ့တော်ရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးခြင်းသေးပါရဲ့เนาะမြစ်ဆန်နေတဲ့အတူနိနိခင်စောအားဖြည့်ပြီးတည်ဆူထားတဲ့သချင်းလေးနဲ့ထုတ်လွှင့်ပေးမှာဖြစ်ပါတယ်တော်ရရှင်တွေတည်ကြပြီးဖြစ်ပါလိမ့်မယ်เนาะအချစ်ရဲ့ဂျေးကျွန်းဆိုတဲ့သချင်းလေးပါဒီသချင်းလေးကိုတော့ဒီသချင်းကိုပင်နိုင်တည်ဆူတဲ့မြစ်ဆန်ဒီကပဲကိုယ်တိုင်ရေးဆက်ထားတာဖြစ်ပါတယ်နားဆင်ခံစားကြည့်ပါအောင်ရှင်
Your today say come to be day new moon is all out down I say tale your gem shiva holding galo be never low be gem sheep get fresh I'm yes such a name my then never tell che la le be ye cuz I would be my name sapi ma bwaji twa bi nye nye ke de mi law nyai lo chwan bi tu tam ka yo bam che a wa myo ga ne phyet si ma phit ga bo long lo lo la ne sait jai mye ji paw ko cha ne chaung ne shin kin tin kan ta yin la yin mo bo mya lo ka za taw ra pe sa po nga tem phit ke le ma do ma nin ga u chin na ku blo jo sa phin kwe ji cha ma pe sa chin bi me le naw ta ma pe sa ba shi te le ji cha ma shong pe chin bi me le Now that show them she the good again and yellow nya nya ta twa de ange wan ne mu nya ne ngali na pa twa ka ya de
ချစ်သူပြင်းပြရှူစားပွဲမျိုးကြရာခါရတဲ့ပလဲဖြူမြဲရေဥညာတော့နေလေငင်းကွက်တမ်တော့နဲ့မင်းပြောမဲဆိုအလုံးဒုက္ခပဲ
ဒီချင်းလေကိုရိုင်းရေးကိုရိုင်းဆိုတဲ့မိဆန်နေတဲ့သူနင်းနီခင်စော်အဖြစ်ပြောတည်ဆိုထားတာဖြစ်ပါတယ်အချစ်ရဲ့ကြေးကျွန်ဆိုတဲ့တချင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရှင်းဖွင့်စာတွေနဲ့တည်သချင်းတောင်းလာတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ။သုံးပြပါတိကနေကြည်ကိုယ်စွာလက်ခံပေးမယ်လို့လိုက်တော့စိတ်ထဲမှာရှိလေ။နင်ကိုတွေးခြင်းနဲ့စိတ်နင်ကိုမေ့ခြင်းနဲ့စိတ်ရန်ကိုမုန်းဖြစ်ခြင်းနဲ့စိတ်နဲ့တက်လုံးချစ်ခြင်းနဲ့စိတ်နေစဉ်တွန်တွဲလွန်ဆွဲအယူလုံးငု
ံမအေးဒါနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။အခုတော့အင်္ဂါနေ့ညလာမယ့်အင်္ဂါနေ့ညတရရဲ့လီလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့ကြီးညာချက်ကိုနားဆင်ကြပါခင်ဗျာ
။သောရရှင်များရှင်တမရဦးသိန်းစိန်အစိုးရအုပ်ချုပ်မှုမကြခင်ကုံဆုံးတော့မှာဖြစ်တာနဲ့များသူ့အစိုးရတပ်တန်းတွင်မြစ်ဆောင်ရေကာတာစီမံကိန်းကိုဆိုင်းငံ့မှုဆုံးဖြတ်ချက်ဟာလည်းပြက်ပြယ်တော့မှာဖြစ်ပါတယ်။စန့်ကျင်ကန့်ကွက်မှုတွေနဲ့အကြီးအကျယ်ကြုံခဲ့ရတဲ့မြစ်ဆောင်စီမံကိန်းနဲ့ပတ်သက်လို့အသက်တက်လာမယ့် NLD အစိုးရအနေနဲ့ရောဘလို့ဆုံးဖြတ်ဆောင်ရွက်တင်ပါတယ်။တိုင်းပြည်အတွက်ဖွံ့ဖြိုးရေးလိုအပ်ချက်နဲ့တဘာဝပတ်ဝန်းကျင်လူမှုအတိုင်းဝိုင်းတွေပေါ်ထိခိုက်လာမယ့်အရေးဘက်မြအောင်ဘလို့ဆောင်ရွက်ကြမလဲဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်နေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-8-9-9-9 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုင်းရိုက်လေလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုင်းရိုက်လေလိုင်းအစီအစဉ်ကအကျိုးဆိုပါလိမ့်ရှင
်။အင်္ဂါညတိုင်းရိုက်လေလိုင်းမှာပါဝင်ဆွေးနွေးလို့သူတွေVOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရစေ။အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးပါရမယ်။ပြည်ရေးရေးပြည်သူအသက်အိုးအိမ်စီစဉ်ကာကွယ်နှံ့ရလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ငံကကူညီတင်ဆက်ထားပါရစေခင်ဗျာ။
2016ခုနှစ်ဖေဖော်ဝါရီ6ရက်နေ့ရနေ့ကြီးကြော်အချိန်ရန်ကုန်မှာလှည့်ကင်းဆောင်ရွက်နေတဲ့ရဲကားပေါ်ကရဲတပ်ဖွဲ့ဝင်တွေဟာကံတော်ကြီးနားကဥထွမြက်လမ်းဘေးမှာရှေ့မီဖွင့်ပြီးဆက်နှိုးရက်ထားတဲ့ကားစီးကိုတွေ့လိုက်ရပါတယ်။မသိငါဘွေဟာအနေထားကြောင့်ကားကိုစစ်ဆေးတဲ့အခါအယက်မူးကြီးအိပ်ပျော်နေတဲ့လူတစ်ယောက်ကိုတွေ့ရတဲ့အပြင်ကားပေါ်မှာလည်းဩစတြေးလျနိုင်ငံလို့ဘစ်စတိုတလက်ကိုပါတွေ့လိုက်ကြရပါတယ်။ဒီလိုမတော်တဆတွေ့ရှိရှာဖွေဖမ်းဆီးမှုတွေကနေတဆက်ရခိုင်အေအေတပ်ဖွဲ့ရဲ့တရုတ်နဲ့ထိုင်းနယ်စပ်ကနေမန္တလေးရန်ကုန်မြို့တွေကိုဖြတ်ပြီးရခိုင်ပြည်နယ်ဘက်ကိုတိုက်ခိုက်ရေးလက်နက်နဲ့ကြီးစံတွေပို့တဲ့အလွန်ကြီးမားတဲ့လုပ်ငန်းကြီးကိုဖော်ထုတ်နိုင်ခဲ့ပါတယ်။နယ်စပ်ကနေရန်ကုန်ကိုဖြတ်ပြီးဖယ်သွားတဲ့ဆိုတဲ့လက်နက်ရည်တွေဟာအလက်300ကျော်လို့ဆိုထားတာမို့ဒီလက်နက်တွေရခိုင်ပြည်နယ်ကိုသေမသွားပဲရန်ကုန်ဧရိယာမှာပဲတိုက်ပွဲဆင်နွှဲခဲ့ရင်ပြည်သူတို့ရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးကိစ္စဆိုတာတွေးတော့မတွေးရစရာပါပဲ။ပြောရရင်ဒီဖြစ်စဉ်ကိုကြည့်ရင်ရန်ကုန်မန်းသွေးလိုမြို့ကြီးတွေရဲ့လုံခြုံရေးစီးကျိုးပေါက်နေတာထင်ထင်ရှားရှားတွေ့မြင်ကြရမှာဖြစ်ပြီးအာဏာပိုင်တွေဟာပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးကိုတော့ကောင်းကောင်းကာကွယ်နိုင်စွမ်းမရှိတာတွေ့နိုင်ပါတယ်။ဒီကိစ္စဘယ်သူမှတာဝန်ရှိတယ်လဲ။ဘာလို့ဒီလိုဖြစ်ရတာလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။မတော်တဆဖမ်းဆီးမှုကနေတဆင့်စက်ပြီးဖော်ထုတ်မှုတွေမှာရန်ကုန်တကုံမြို့တေမြောက်ပိုင်းမြောက်ဥက္ကလာလှိုင်းတာယာနေအိမ်တွေကနေလက်နဲ့ငယ်ကြီးစံတွေလင်းရင်ပြစ်စစ်တနက်ကြီးစံတွေစကားပြောဆက်တွေညကြည့်မှန်ပြောင်းတွေနဲ့စစ်သုံးပစ္စည်းအတော်များများသိမ်းဆည်းရမိတယ်လို့ဆိုပါရယ်အမှုကွင်းဆက်အဖြစ်ရခိုင်ပြည်နယ်ကြောက်ဖြူခရိုင်ရံပြဲမြို့နယ်ကပဇွန်ကန်အဆောက်အုံနားမှာလဲ RPG တနက်တွေဘုံသီးနဲ့ပို့ကြီးတွေလက်နဲ့ငယ်တွေကြီးစံတွေရန်တုံးတွေနဲ့စစ်သုံးလက်နဲ့ပစ္စည်းကရိယာတွေထပ်ပြီးတူဖို့သိမ်းဆည်းရမိခဲ့တယ်လို့သိရပါရယ်ဖမ်းမိတဲ့တရားခံတွေကိုစစ်ဆေးဖော်ထုတ်ချက်တွေအရ
အဲ့ဒီလက်နက်ခဲယမ်းတွေကို2014-15ခုနှစ်အတွင်းပြည်ဦးလွင်လမ်းကြောင်းကနေ8ကြိမ်ကရင်ပြည်နယ်ဖအံလမ်းကြောင်းကနေ10ကြိမ်စုစုပေါင်း18ကြိမ်ရန်ကုန်ကိုကိုပိုင်ကားတွေနဲ့တဲခဲ့ကြတယ်လို့ဆိုပါတယ်အဲ့ဒီလက်နက်တွေရန်ကုန်ကိုရောက်မှပြန်လည်ထုတ်ပို့ပြီးရခိုင်ပြည်နယ်စစ်တွေကိုလိုင်းကားနဲ့3ကြိမ်ကိုပိုင်ကားနဲ့11ကြိမ်စုစုပေါင်း14ကြိမ်ပို့ခဲ့တယ်လို့ဆိုပါတယ်အဲ့ဒီကမှတဆင့်ကြောက်ဖြူခရိုင်ဘက်ရောက်သွားပြီးတိတ်မကြသေးခင်တုန်းကကြားခဲ့ရတဲ့သတင်းတွေအတိုင်းရခိုင်ပြည်နယ်မှာအစိုးရတပ်နဲ့အေအေတပ်ဖွဲ့တိုက်ပွဲတွေဖြစ်ပွားလာတာပ
ါဆီယနာရှင်စနစ်နဲ့အုပ်ချုပ်တဲ့အစိုးရကိုတော်လှန်ဖို့ဆိုပြီးရခိုင်တိုင်းသားတွေလက်နက်ဆွဲကင်ပုံကန်တက်ခိုက်ခဲ့တာအခုမှမဟုတ်ပါဘူးဆယ်စုနှစ်တချို့ကြာမြင့်ခဲ့ပါပြီဒါပေမဲ့ရခိုင်လက်နက်ကင်တွေဟာရခိုင်ပြည်နယ်မှာအခြေမချနိုင်ခဲ့ပါဘူးမြန်မာနိုင်ငံရှေ့တောင်ပိုင်းထိုင်းနယ်ဇက်ဘက်ကရင်လက်နက်ကင်တပ်ဖွဲ့အခြေပြုလှုပ်ရှားရနယ်မြေမှာခိုးလုံရင်းအစိုးရတပ်တွေကိုလက်နက်ဆွဲကင်တိုက်ပွဲဝင်ခဲ့ကြတာဖြစ်ပါတယ်။အဲဒီချိန်ကာလကလေးကရခိုင်လက်နက်ကင်တွေဟာရခိုင်ပြည်နယ်မှာခြေချဖို့ရည်မှန်းချက်ရှိခဲ့ကြပါတယ်။ဒါကြောင့်ရည်မှန်းချက်အတိုင်းပဲရခိုင်တိုင်းသားလက်နက်ကင်တွေဟာမြန်မာနိုင်ငံရှေ့တောင်ပိုင်းကရင်ပြည်နယ်ကနေမြောက်ပိုင်းကရင်ပြည်နယ်ရှမ်းပြည်နယ်အချင်းပြည်နယ်ကနေတဆင့်အနောက်မြောက်ပိုင်းချင်းပြည်နယ်ကိုဖြတ်ပြီးရခိုင်ပြည်နယ်ထဲမှာပြန်ခြေချနိုင်ဖို့ခီးချေချီတဲ့ဘွဲကြီးတခုဆင်နွှဲခဲ့ပါသေးတယ်။ဒါပေမဲ့အဲ့ဒီခီးချေချီတဲ့ဘွဲကြီးဟာချင်းပြည်နယ်အရောက်မှာအစိုးရတပ်ရဲ့တိုက်ခိုက်ချိန်မုန်းတာကိုခံလိုက်ရပြီးပြက်ပြေသွားခဲ့ပါတယ်။ပြောရရင်လွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကရခိုင်တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေဟာရခိုင်ပြည်နယ်ထဲပြန်ခြေချဖို့မလွယ်ကူဘူးဆိုတာပြတဲ့လက္ခဏာတစ်ခုပဲဖြစ်ခဲ့ပါတယ်
။နောက်ပိုင်းအလားတူ KNU ကရင်လက်နက်ကိုင်တပ်ဖွဲ့တွေဟာလည်း AR တိုင်းမြဝကျွန်းပေါ်မှာအခြေချမဲ့စစ်စင်ရေးတွေလုပ်ခဲ့ပူပါတယ်။တနင်္သာရီတိုင်းကနေတဆင့်ရေချောင်းလန်းကနေအေရီတိုင်းထဲကိုလူသူလက်နက်တွေတည်ယူပို့ဆောင်ပြီးတိုက်ပွဲဖော်မဲ့လုပ်ငန်းစဉ်မှာအဲ့ဒါလေအေရီတိုင်းထဲမှာပဲခြေမုံခံလိုက်ရပါတယ်အလားတူရခိုင်တိုင်းရင်းသားလက်နက်ကင်တွေဟာလည်းပင်လယ်ခီးလမ်းကြောင်းကနေရခိုင်ပြည်နယ်ထဲကိုလူသူလက်နက်တွေနဲ့ဝင်ရောက်အခြေချဖို့ကြိုးစားခဲ့ကြပူပါသေးတယ်ဒါပေမဲ့အိန္ဒိယရေတပ်ရဲ့ဂျားဖြက်ဖမ်းဆီးခြင်းကိုခံရပြီးတချို့သေဆုံးတချို့နှစ်ရှည်ထောင်ဒဏ်တွေချမှတ်ခံခဲ့ကြရပါတယ်။ပြောရရင်အဲ့ဒီခေတ်ကာလကနယ်စပ်တွေမှာတိုက်ပွဲကြီးငယ်တွေဖြစ်ပွားနေပြီးမြေအစိုးရဟာရန်ကုန်မန္တလေးလိုမြို့ပြအေရိယာကိုလုံခြုံရေးအရာထိမ့်သိမ်းကာကွယ်ထားနိုင်တာကြောင့်ရခိုင်ပြည်နယ်လိုအေရဝတီတိုင်းလိုနေရာတွေကိုလူသူလက်နက်တည်ယူပို့ဆောင်ပြီးတပုံထဖို့မလွယ်ဖြစ်ခဲ့တာပါ။ဘလို့ပဲဖြစ်ဖြစ်သမရဦးသိန်းစိန်အစိုးရအဖွဲ့တာဝန်ယူပြီးတဲ့နောက်ဒုဗိုလ်ချုပ်ကြီးကိုကိုပြည်ထောင်စုဝန်ကြီးဖြစ်လာပါတယ်။နောက်ပိုင်းအခုလိုမြို့ပြလုံခြုံရေးအခြေအနေကျိုးပေါက်လာတာတွေ့ကြရပါတယ်။တန်းနဲ့ချီရှိတဲ့အဖက်တမင်းနဲ့စိတ်ကြွဆေးပြားတွေရန်ကုန်မြို့တော်စီဥတီဝင်လာနေတာအကြိမ်ပေါင်းမရေမတွက်နိုင်အောင်ရှိခဲ့ပါတယ်။တခါတရံကံမကောင်းအကြောင်းမလားလို့မတော်တဆဖမ်းမိတဲ့စိတ်ကြွဆေးပြားအရေးအတွက်တောင်တကြိမ်မှတန်းနဲ့ချီပမာဏရှိတာတွေ့ကြရပါတယ်။တကြိမ်ကဆိုရင်ယူနီဖောင်းလက်နဲ့အပြည့်စုံနဲ့ကိုကန့်ဖုန်ကြားရှင်တပ်ဖွဲ့ကမြန်မာစကားမတတ်တဲ့တရုတ်လူမျိုးတွေတရုတ်ပြည်နယ်စပ်ကနေမန္တလေးကိုဖြတ်အိန္ဒိယနယ်စပ်ကိုရောက်မှဖမ်းမိတာမျိုးလည်းဖြစ်ခဲ့ပူပါတယ်။အခုကိစ္စမှာလည်းလက်နဲ့အလက်ရာပေါင်းများစွာကြီးစံထောင်တောင်းချီနယ်စပ်ကနေမန္တလေးရန်ကုန်ကိုဖြတ်ပြီးရခိုင်ပြည်နယ်ထဲထိရောက်သွားခဲ့တာဖြစ်ပါတယ်။
ပြောရရင်သမရဦးသိန်းစိန်ဆိုရလက်ထက်ပြည်သူလူထုလုံခြုံရေးကိုပြည်ထောင်စုဝန်ကြီးဌာနနဲ့တပ်မတော်စစ်ဘက်လေးရလုံခြုံရေးအဖွဲ့တွေပူးပေါင်းတာဝန်ယူထားတဲ့ကာလမှာမြို့ပြလုံခြုံရေးစီအကြီးကျယ်ကျိုးပေါက်ခဲ့တာတွေ့နိုင်ပါတယ်။ဒီလိုဖြစ်ရတာကလည်းတာဝန်ရှိသူတွေဟာပြည်သူတွေအသက်အိုးရင်စီးစဉ်လုံခြုံရေးဆိုတာထက်မြို့ပေါ်ကကျောင်းသားတွေဒေါ်လုံဦးလှကိုထင်ကျော်တို့လိုတက်ကြွလှုပ်ရှားသူတွေကိုပဲရန်သူတွေလိုသတ်မှတ်အဲဒီလှုပ်ရှားမှုတွေကိုပဲနှိမ်နင်းဖို့ဥတီကျက်ထားအယူဆိုင်ခဲ့တာကြောင့်လည်းဖြစ်နိုင်ပါတယ်။ဒါကြောင့်လည်းတကယ်ပြည်သူတွေရဲ့အသက်အိုးရင်စီးစိမ်တွေကိုထိခိုက်နိုင်တဲ့ဒုတွေကြီးမားအဖြစ်ဆွာကြီးမားတဲ့စစ်တုံးလက်နက်ပစ္စည်းကိရိယာတွေကိုမန္တလေးရန်ကုန်လိုမြို့ကြီးတွေကနေတဆင့်ရခိုင်ပြည်နယ်တဲ့အထိအချင်းချင်းအခါခါဘေးရန်ကင်းကင်းနဲ့ပြန်ယူသွားနိုင်ကြတာပါ။အရင်ကအဆက်ဆက်လက်ထက်ကမဖြစ်နိုင်ခဲ့တဲ့မြို့ပြလုံခြုံရေးစီးကျိုးပေါက်သွားခဲ့တာဖြစ်ပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ပြည်ထောင်စုဝန်ကြီးဌာနစစ်ဘက်ရေးရလုံခြုံရေးဌာနတွေဟာသူတို့ရဲ့အဓိကတာဝန်ဖြစ်တဲ့ပြည်သူလူထုရဲ့အသက်အိုးရင်စီးစိမ်လုံခြုံရေးကိုထိထိရောက်ကာကွယ်နိုင်စွမ်းမရှိတာတွေ့မြင်နိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ကြရတာပါ။ ခုတော့ကဘာတလွားထူးခြားစံပြတရင်အစီအစဉ်ကိုတင်ဆက်ပေးပါမယ်ထူးထူးဆန်းဆန်းအကြောင်းအရာတွေကိုမက်ခင်ဖြူထွေးနဲ့ကိုသားညင်ဦးတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဂျပန်နိုင်ငံကမျိုးသမီးတွေအလောက်ကစိတ်ဖိစီးမှုတွေတက်တာစီအောင်ထူးခြားခြားဝန်ဆောင်မှုပေးနေတာရှိပါတယ်အဲ့ဒါကတော့ဒီရုပ်ချောတဲ့အမျိုးသားတွေကသူတို့ငိုတဲ့အခါမှာမျက်ရည်တုပ်ပေးတာပါအဲ့ဒီဝန်ဆောင်မှုကို Ikimiso ဆိုတဲ့ကုမ္ပဏီကလှုပ်ဆောင်ပေးနေတာဖြစ်ပြီးတော့ဒီစလုံးဟာရုပ်ချောတဲ့အမျိုးသားနဲ့ငိုတဲ့ဆိုတဲ့စလုံးကိုပေါင်းစပ်ထားတာဖြစ်ပါတယ်ဒီဝန်ဆောင်မှုအတွက်တစ်ချိန်ကိုဒေါ်လာ80နီးပါးလောက်ပေးရပါတယ်ငိုဖို့အတွက်ဝမ်းနည်းဖို့ကောင်းတဲ့ရုပ်ရှင်ကြည့်တာဇလန်းတိုလေးတွေနားထောင်တာနဲ့ဝမ်းနည်းစရာကောင်းတဲ့သချင်းနားထောင်တာစတဲ့အစီအစဉ်တွေပါဝင်ပြီးတော့ရုပ်ချောတဲ့အမျိုးသားတွေကသူတို့ငိုတဲ့အခါမှာမျက်ရည်တုပ်ပေးပါတယ်အဲ့လိုမျိုးလှုပ်တဲ့အတွက်စိတ်ဖိစီးမှုတက်တာစီတယ်လို့ဝန်ဆောင်မှုယူနေတဲ့သူတွေကပြောပါတယ်။ဂျပန်နိုင်ငံမှာဒီလုံငန်းလုပ်ကင်သူအယောက်80လောက်ရှိပြီးတော့သူတို့ဟာလုပ်ငန်းလုပ်ကင်ဖို့အငိုကုထုံးလက်မှတ်ရရှိထားကြသူတွေဖြစ်ပါတယ်။ Ikimiso ဟာသူတို့လုပ်ငန်းစတင်တဲ့2015ခုနှစ်စက်တင်ဘာလကစပြီးတော့ကုမ္ပဏီပေါင်း50လောက်ကိုဝန်ဆောင်မှုပေးခဲ့တယ်လို့ပြောပါတယ်။
ထိုင်ဝမ်ကျွန်းရံမြို့တော်ထိုင်ပင်မှာတော့စောက်ထိုးစောက်ထားတဲ့သုံးတက်တိုက်အိမ်ကိုစိတ်ဝင်စားလာကြည့်ကြတဲ့သူတွေအများအပြားရှိနေပါတယ်။အိမ်ပြင်နေရန်ကိုတောက်တော့ပပအရောင်တွေနဲ့ဆေးထုတ်ထားပြီးအထွေးအပြင်စင်ကိုတော့အမေရိကန်ကျေးလက်အိမ်တလုံးပုံစံလုပ်ထားတာပါ။ပုံမှန်အရွယ်အစားတိုင်းရှိတဲ့စပွဲ၊ကလက်ထိုင်အိမ်သားစတဲ့သုံးဆောင်ပစ္စည်းတွေအားလုံးကိုစောက်ထိုးစောက်ထားပြီးတော့ကားတစ်စီးရထားတာတော့မှပါပါသေးတယ်။ဒီအိမ်ကိုဖေဖော်ဝါရီလ6ရက်နေ့မှာအများပြည်သူလာရောက်ကြည့်ရှုနိုင်အောင်ဖွင့်လှစ်သွားဖို့စီစဉ်ထားပေမယ့်ပြည်ခဲ့တဲ့ဇန်နဝါရီလတည်းထိုင်ပြည်မှာမိုးအဆက်မပြတ်ရွာနေခဲ့တာကြောင့်ဆောက်လုပ်ရေးလုပ်ငန်းတွေနှောင့်နှေးခဲ့ရတယ်လို့သတ်မှတ်ချိန်တစ်ပတ်နောက်ကျပြီးတော့မှဖွင့်လှစ်နိုင်ခဲ့တာပါတိဆောက်တဲ့အချိန်စုစုပေါင်း2လလောက်ကြာခဲ့ပြီးတော့အမေရိကန်ဒေါ်လာ6သိန်းလောက်အကုန်ကျခံတိဆောက်ခဲ့ရတာပါထူးထူးခြားခြားစောက်ထားတဲ့တိဆောက်ထိုးအိမ်ကိုဇူလိုင်လ22ရက်နေ့အထိအများပြည်သူတွေလာပြီးကြည့်လို့ရအောင်ဖွင့်ပေးထားမှာဖြစ်ပါတယ်ရှင်
ကြာကြာပစ္စည်းအဟောင်းအမြည်တွေနဲ့ဒီအင်ဒိုနီးရှားနိုင်ငံသားတယောက်ကစေယုတ်လက်တံတစ်ခုကိုတီထွင်လိုက်ပါတယ်။ဘာလီကျိုးမော်ကဂီဟီဆော်အလုံယုံပန်ရှင်အိုင်ဝီယန်ဆူမာဒါနာခါဒီလေးဖြတ်ပြီးတော့ဘဲဘဲလက်မလှုပ်နိုင်တော့ဘဲနဲ့6လလောက်ခံစားနေရတဲ့ပြဿနာကိုဖြေရှင်းနိုင်ဖို့ကြိုးစားခဲ့တာလည်းဖြစ်ပါတယ်။လက်တစ်ဖက်ထင်းနဲ့သူ့ရဲ့မိသားစုကိုလုတ်ကင်ကျူးမွေးဖို့မလိုတဲ့အတွက်ထက်တန်းပညာလောက်သာသင်ကြားခဲ့ရတဲ့သူ့အနေနဲ့တက်ကြွန်းသမျှနဲ့ဖန်တီးခဲ့တာပါ။သူဖန်တီးတဲ့အထဲမှာတော့အလုံယုံကပစ္စည်းအပိုင်းအစတွေနဲ့စေယုတ်လက်တံနဲ့ဒီလေးဖြတ်နေတဲ့လက်မှာတက်ထားတဲ့ဆေးရုပ်လက်တံကိုချိတ်ဆက်ထားပြီးတော့လူသလိုအုံနှောက်ကနေညွှန်ကြားနိုင်တယ်လို့ဆိုတဲ့ခေါင်းစွပ်ကရိယာတစ်ခုလည်းပါပါတယ်။တီထွင်မှုနဲ့ပတ်သက်လို့သိပ်ပံနီးကြခခိုင်မာမာတက်သေးမထူနိုင်ပေမဲ့ဒေသခံမီဒီယာတွေမှာတော့နာမည်ကျော်သွားပါတယ်။ Iron Man ဆိုပြီးတော့နာမည်ကျော်လာပြီးမဲ့တီထွင်မှုဟာအစစ်မှန်မဟုတ်ဘူးဆိုပြီးတော့ဝေဖန်သူတွေလည်းရှိပါတယ်။ဒါပေမဲ့လို့ဘာလီကျွန်းအုပ်ချုပ်ရေးမှုကတော့ဝေယံရဲ့သတင်းကိုကြားပြီးတော့စိတ်ဝင်စားလွန်းလို့ကိုယ်တိုင်သွားကြည့်ပြီးကျမကြီးအတွက်အထောက်ပံ့အဖြစ်ဒေါ်လာ3,600လောက်နဲ့ညီမျှတဲ့အင်ဒိုနီးရှားရူဘီယားငွေတန်90အထိယူတန်းခဲ့ပါတယ
်ဒါကတော့ထူးခြားစံပြအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာVOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြန့်ရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါမယ
်အမေရိကန်နိုင်ငံရဲ့အယောက်40မြောက်သမ္မတအဖြစ်တာဝန်ထမ်းဆောင်ခဲ့သူရော်နယ်ရီဂွင်ရဲ့ဘဝကျင်ပေါ်နန်စီရီဂွင်ဟာတနင်္ဂနွေနေ့မှာနှလုံးရောဂါနဲ့ကွယ်လွန်သွားပြီဖြစ်ပါတယ်အသက်64နှစ်ရှိဖြစ်တဲ့မစ္စဆရီဂွင်ဟာကယ်လီဖိုးနီးယားပြည်နယ်ဘဲလ်အဲရ်မှာကွယ်လွန်သွားကြောင်းရီဂွင်စာကြည့်တဲ့အခါကြေညာပါတယ်နန်စီရီဂွင်ရဲ့ရုပ်အလောင်းကိုကယ်လီဖိုးနီးယားပြည်နယ်ဆီမီဗယ်လီမှာရှိတဲ့သမ္မတရော်နယ်ရီဂွင်စာကြည့်တိုက်မှာသူခင်ပွန်းရဲ့အုတ်ဂူနဘေးမှာမြုံနာမှာဖြစ်ပါတယ်ကလတ်သမဂ္ဂကချမှတ်ထားတဲ့ SDG ခေါ်ရေရှည်တည်တံ့နဲ့ဖွံ့ဖြိုးရေးအစီအစဉ်ကိုအကောင့်ထယ်ဖော်တဲ့အနေနဲ့တိုင်းပြည်ဒီဒီကသူတို့နိုင်ငံတွေရဲ့နိုင်ငံသားတွေရဲ့ဘဝတိုးတက်ကောင်းမွန်စေရေးအတွက်တာနှစ်ထားချလှုပ်ဆောင်ခဲ့ကြတဲ့ရက်လက်တွေအပေါ်ကုလသမဂ္ဂအနေနဲ့ကျေးဇူးအားရကြောင်းလက်ထောက်အတွင်းရေးမှူးချုပ်ကပြောပါတယ်။တိုးနိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းအဂတိလိုက်စားခဲ့တဲ့အစိုးရဝန်ထမ်း3သိန်းလောက်ကိုအပြစ်ပေးယူခဲ့ရေးယူခဲ့တယ်လို့အစိုးရအာဏာရကွန်မြူနတီပါတီကတင်းနှင်းကလေးနေမှာပြောကြပါတယ်။အဲ့ဒီထက်ကဝန်ထမ်း3သိန်းလောက်ကိုအငယ်စားပြစ်ဒဏ်တွေချမှတ်ခဲ့ပြီး12,000လောက်ကိုတော့ပါတီတွင်းယာဒုချထားတာအပါအဝင်ပြင်ထန်တဲ့ပြစ်ဒဏ်တွေပေးခဲ့တယ်လို့ပါတီရဲ့စောင့်ကြည့်အဖွဲ့ကပြောပါတယ
်။ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်ဖ VOA နားဆင်တဲ့အတွက်လည်းကျေးဇူးတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးမင်္ဂလာရှိသောနေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေခင်ဗျာကျွန်တော်ဆံမိုးပဲပ
This program has come to you from the Voice of America, Washington.